Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American အတန်လွတ်ဌာနကနေစတင်ထုတ်လွှင့်ပေးနေပါပြီ VOA American အတန်ကနေ2025ခုနှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်စဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညထုတ်လွှင့်ပေးမဲ့ VOA Radio အစီအစဉ်တွေကို line to meter 1925နဲ့32တို့အပြင်လိုင်းလံမီတာ190ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ဒီကနေ့ညအတွက်အစီအစဉ်မူကကျွန်တော်ခင်မောင်စိုးမင်းကတာဝန်ယူမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပဲတင်ပြပေးမှာဖြစ်ပါတယ်သတင်းတွေထဲမှာဆိုရင်ယူကရိန်းငြိမ်းချမ်းရေးအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတပူတင်နဲ့ဖုံးဆက်ဆွေးနွေးခဲ့ပါတယ် Transparency International ရဲ့2024ခုနှစ်အောက်ခရီးလိုက်စားမှုအစီရင်ခံစာထဲမှာမြန်မာနိုင်ငံကအခြေအနေစိုးစိုးနိုင်ငံတွေထဲမှာရောက်ရှိနေပြီးအဆင့်168မှာရောက်ရှိနေပါတယ်။ဖျားသုံးစုမှာအွန်လိုင်းငွေလေလုပ်ငန်းလို့ယူဆရတဲ့တရုတ်နိုင်ငံသားတွေပြန်လည်ထွက်ခွာနေကြတယ်လို့ဒေသခံတွေကပြောဆိုပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုလည်းတင်ဆက်သွားမှာပါ။အခုညနားဆင်ရမယ့်အထဲကအမည်အနေနဲ့ကတော့
မိမိတို့မော်မျိုးသားလွမြောက်ရေးတိုက်ပွဲအတွက်မိမိကံချမကိုမိမိတို့ဖန်တီးခွေအပြည့်အဝဟိုရရှိတဲ့ဒီစစ်မှန်တဲ့ဖက်ဒရယ်နိုင်ငံအတွက်အချိန်ကောင်းအခါကောင်းတစ်ခုဖြစ်တယ်
။မော်မျိုးသားနေ့မှာမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့အကြောင်းသတင်းပေးပို့ချက်မှနားဆင်ရမှာပါ။ဒီသတင်းနေနဲ့အတူကယန်းအမျိုးသမီးလက်ဝေမယ်က One Championship မှာမြန်မာကိုစားပြုထိုးတက်မဲ့အကြောင်းအဲ့ဒီနောက်ရုရှား၊အမေရိကန်၊ယူကရိန်းသတင်းတွေလည်းနားဆင်ရမှာပါ။တဆက်ထဲမှာပဲကြာသပတေးနေ့တိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းကြားရမှာဖြစ်ပါတယ်။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာတွေကိုဇက်တိုက်တင်ဆက်မှာပါ။ကဲကိုစော်မိုးကျော်ရဲ့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးကြအောင်ခင်ဗျာ
။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်ရုရှားသမ္မတဗလာဒီမာပူတင်ရောယူကရိန်းသမ္မတဇာလင်စကီနဲ့ပါတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တယ်လို့American Tamara Donald Trump ကဗုဒ္ဓဟူးနေ့မှာပြောကြပါတယ
် Then I think we're on the way to getting peace. I think President Putin wants peace.
ရေညာရေးရဖို့လမ်းကြောင်းပေါ်ကိုရောက်ရှိနေပြီလို့ကျွန်တော်ထင်ပါတယ် Tamara Putin ရော Tamara Zelensky ပါနှစ်ယောက်စလုံးကငြိမ်းချမ်းရေးလိုလားပါတယ်ကျွန်တော်အနေနဲ့လည်းငြိမ်းချမ်းရေးလိုလားပါတယ်လူတွေတက်ကြတေကြဖြစ်နေတာကိုရက်စေခြင်းပါတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုသွားတာပါ။သမ္မတပူတင်နဲ့သမ္မတထရန့်ဟာတနအီကျော်လောက်စကားပြောခဲ့ပြီးဒါအပြင်မကြာမီပဲသမ္မတနှစ်ဦးလူချင်းတွေ့ဆုံဖို့နှစ်ဖက်စလုံးကသဘောတူထားပြီလို့ဆိုပါတယ်။ Sorry အာရေဗျနိုင်ငံမှာပထမဆုံးချိန်အဖြစ်တွေ့ဆုံကောင်းတွေ့ဆုံမယ်လို့လည်းသမ္မတထရန့်ကသမ္မတရုံး Oval Office ကနေသတင်းတောက်တွေကိုပြောဆိုပါတယ်။မဝေးတော့တဲ့အနာဂတ်မှာရုရှားနဲ့ယူကရိန်းအကြအပြစ်ကရက်စဲရေးသဘောတူညီချက်ရမယ်လို့ယုံကြည်ကြောင်းသူကပြောပါတယ်။မြောက်အတ္တလန်တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်အဖြစ်ယူကရိန်းပါဝင်မဲ့အကြောင်းနဲ့ပတ်သက်လို့ကတော့သတင်းတောက်တွေမင်းမြန်းရမှာဒါကလက်တွေ့မကျဘူးလို့သမ္မတထရန့်ကဖြေကြားခဲ့ပါတယ်
။မြောက်အတ္တလန်တိတ်စီရေး NATO အဖွဲ့ဝင်တွေအနေနဲ့စီရေးအသုံးစရိတ်တိုးမြင့်ထက်ဝယ်ကြဖို့အမေရိကန်ကာကွယ်ရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ဘယ်ဂျီယံနိုင်ငံဘရာဆဲမြို့မှာကျင်းပနေတဲ့ NATO ကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာဒီနေ့ကြာသပတေးနေ့မှာဝင်ကြီးကတိုက်တွန်းပြောဆိုလိုက်တာပါယူကရိန်းကိုရုရှားစစ်တိုက်တဲ့ကိစ္စဟာဥရောပအတွက်အရေးပေါ်လက်ရှိကြုံတွေ့ရတဲ့ချင်းချောက်ရံတစ်ခုဖြစ်တာကြောင့်စစ်အသုံးစရိတ်ပို့သွို့ဖို့ပို့စစ်အသုံးစရိတ်ကိုပို့သုံးဖို့သတိပေးချက်ဖြစ်တယ်လို့ကာကွယ်ရေးဝင်ကြီးပီတ်ဟေးဆက်ကပြောကြားခဲ့ပါတယ်နိုင်ငံရဲ့ပြည်တွင်းအသတင်းထုတ်ကုန်တန်ဖိုး200ဂိုင်နှုန်းထည့်ဝင်ဖို့လက်ရှိသတ်မှတ်ထားတာက900ဂိုင်နှုန်းအထိတိုးမြင့်ထည့်ဝင်သင့်တယ်လို့ဝင်ကြီးကပြောကြားခဲ့ပါတယ်အခုလိုနေတိုးအဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တိုးမြင့်ရေးကိုနေတိုးအတွင်းရေးမှူးချုပ်မတ်ရူကလည်းအစဉ်ပြေမျှတပါတယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။နေတိုးအဖွဲ့ဝင်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်ပို့ထည့်ဝင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွန်းအားပေးနေတဲ့တစ်ချိန်တည်းမှာယူကရိန်းအရေးနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမာပူတင်နဲ့မကြာခင်ဆွေးနွေးဖို့ရှိတယ်ဆိုတာကိုလည်းအရေးအမဲ့ပြောကြားထားပါတယ်ခင်ဗျာ။
Hamas အနေနဲ့လာမယ့်စနေနေ့မှာဖမ်းဆီးထားတဲ့တရားရကန်တွေကိုပြန်မလွတ်ဘူးဆိုရင်ငရဲကြတယ်လို့တိုက်ခိုက်ခံရမယ်လို့ American သမ္မတ Donald Trump ပြောကြားထားတဲ့အတိုင်း Israel ကာကွယ်ရေးဝန်ကြီးကလည်းပြောကြားလိုက်ပါတယ်။ အစ္စရေးနဲ့ဟာမတ်ကြားပြစ်ကရက်စဲထားနိုင်ရေးညှိနှိုင်းဆွေးနွေးနေမှုတွေတစ်ချိန်တည်းမှာပြုလုပ်နေတဲ့အချိန်မှာပဲအစ္စရေးစစ်တပ်ကအရန်တပ်ဖွဲ့ဝင်တွေကိုလည်းဆင့်ခေါ်ထားပါတယ်အခုစနေနေ့ကျရင်ဟာမတ်စစ်သွေးကြားအဖွဲ့ကဖန်ထားတဲ့ဒဇာကန်တွေပြန်လွှတ်ရေးကိုရပ်ထားမယ်ဆိုရင်အပြစ်ရထားတော့မှာမဟုတ်ဘဲစစ်ပြန်တိုက်မယ်လို့ကာကွယ်ရေးဝန်ကြီးအစ္စရေးကတ်ကပြောဆိုပါတယ်တိုက်ပွဲတွေပုံမပြင်းထန်သလိုသမရထရန်ရဲ့ဂါဇာအမြင်အတိုင်းလက်တွေ့ဖြစ်လာလိမ့်မယ်လို့လည်းသူကချင်းကြောက်ပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်ကြားပစ်ကတ်ရစဲတီမြင့်နေဖို့အီဂျစ်နဲ့ကာတာနိုင်ငံတွေကဂျာဝင်ညှိနှိုင်းဆွေးနွေးပင်နေပါတယ်။အီဂျစ်လုံခြုံရေးတပ်ဖွဲ့တွေနဲ့နှိဆက်တဲ့အခါရာသတင်းဌာနကဒီကိစ္စကိုထုတ်ပြန်ပါတယ်။ဂါဇာဒေသပေါ်အစ္စရေးကလေကြောင်းတိုက်ခိုက်ပြီးအကူအညီတွေပေးဖို့ဟန်တားနေတယ်လို့ဟာမတ်အဖွဲ့ကဆွဆွဲပြီးတဲ့နောက်ပစ်ကတ်ရစဲရေးမရေမရဖြစ်လာတာပါ။
အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီဟာဒီနေ့ကြာသပတေးနေ့မှာသမ္မတဒေါ်နယ်ထရန့်နဲ့အိမ်ပြူတော်မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုင်ငံကုန်သွယ်ရေးကိစ္စ AI နည်းပညာအပါအဝင်နည်းပညာပူးပေါင်းဆောင်ရွက်ရေးကာကွယ်ရေးစတဲ့ကိစ္စရပ်တွေအပြင်အမေရိကန်ပြည်ထောင်စုရောက်တရားမဝင်အိန္ဒိယနိုင်ငံသားတွေအရေးလဲထဲသွင်းဆွေးနွေးဖို့ရှိတယ်လို့အိန္ဒိယနိုင်ငံရေးဌာနကပြောဆိုထားပါတယ်။ကုန်သွယ်ရေးကိစ္စအရေးကြီးကိစ္စတစ်ခုဖြစ်မယ်လို့အကဲခတ်တွေကခန့်မှန်းထားပါတယ်။သမ္မတထရန့်ကကုန်သွယ်ကွန်ချိုးဖောက်တယ်လို့ဆွဆွဲပြောဆိုခံရတဲ့နိုင်ငံတွေထဲမှာအိန္ဒိယနိုင်ငံကိုပါထည့်သွင်းထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယအကြားကုန်သွယ်မှုတန်ဖိုးဟာ118ဘီလီယံရှိပြီး2023ခုနှစ်မှာအမေရိကန်ဘက်ကလိုငွေ32ဘီလီယံရှိခဲ့ပါတယ်။သူရဲ့အမေရိကန်ခီးစဉ်ဟာအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုအကြားမှာရှိတဲ့မဟာဆက်ဆံရေးကိုမဟာမိတ်ဆက်ဆံရေးကိုပုံမှုခိုင်မာသွားစေမှာပါလို့ဝန်ကြီးချုပ်မိုဒီက X လူမှုကွန်ရက်ကနေရေးသားဖော်ပြထားပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာမနေ့ဗုဒ္ဓနေ့ကပြင်သစ်နိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15653 9.25kHz 11803 9.63kHz 9.63တို့အပြင်စနေတနင်္ဂနွေမှာ9လက်မီတာ190kHz 15.5ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ကြာသပတေးနေ့ညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကမ္ဘာတဝန်အဂရိလိုက်စားမှုကိုစုံစမ်းအခဲဖြတ်တဲ့ Transparency International အဖွဲ့ကြီးရဲ့2024ခုနှစ်အကျင့်ပြည့်ခြားစားမှုအညွှန်းကိန်းမှာမြန်မာနိုင်ငံကအဆင့်168မှာရှိနေပါတယ်။နိုင်ငံပေါင်း180ရှိတဲ့အထက်မြန်မာက168နေရာကိုရောက်နေတဲ့အပြင်အရှေ့တောင်အာရှမှာလက်စားမှုအစိုးဆုံးနိုင်ငံအဖြစ်လဲ Transparency International ကဖော်ပြပါတယ်။အစိုးရရုံးနဲ့လက်စားမှုအခြေအနေကျွမ်းကျင်သူတွေနဲ့စီးပွားရေးအတိုင်းအဝိုင်းရဲ့သုံးသပ်ချက်ကမ္ဘာ့ဘဏ်နဲ့စီးပွားရေးဖိုရမ်တွေကအချက်အလက်တွေနဲ့ဘက်ဆောင်အကြောင်းတရားတွေကိုအခြေခံပြီးဂျာမနီနိုင်ငံအခြေစိုက် Transparency International ကအမှတ်ပေးသတ်မှတ်ထားတာဖြစ်ပါတယ်။အဂရိလက်စားမှုအခင်းရှင်းဆုံးကိုအမှတ်တရပေးရမှာမြန်မာနိုင်ငံက16မှတ်ရရှိပါတယ်။ပြီးခဲ့တဲ့နှစ်ကအမှတ်20နဲ့အဆင့်162မှာရှိပါတယ်။ကမ္ဘာပေါ်ကအကျင့်ပြည့်လက်စားမှုအခင်းရှင်းဆုံးနိုင်ငံတွေထဲမှာဒိန်းမတ်နိုင်ငံကအမှတ်90နဲ့နံပါတ်1ဖြစ်ပြီးဖင်လန်က88နဲ့ဒုတိယ၊စင်ကာပူက84နဲ့တတိယအဆင့်မှာရှိပါတယ်။နယူးဇီလန်၊လူဇင်ဘတ်၊နော်ဝေ၊ဆွစ်ဇာလန်နိုင်ငံတွေကတော့81မှတ်စီရရှိပြီးမြန်မာအင်ဂျင်ချင်းထိုင်းနိုင်ငံကတော့34မှတ်နဲ့အဆင့်109မှာရှိပါတယ
်။ကရင်နယ်ကြားဆောင်တပ် BGF ခေါင်းဆောင်ဗိုလ်မှူးကြီးစောချစ်သူအပါအဝင်3ယောက်ကိုဖမ်းဝရမ်းထုတ်ဖို့ကိစ္စလာမဲ့တနင်္လာနေ့မှာအပြည့်အစုံဆုံးဖြတ်နိုင်ချေထိုင်းအာဏာပိုင်တွေမျှော်လင့်တဲ့အကြောင်းဘန်ကောက်ပို့သတင်းမှာဖော်ပြထားပါတယ်။အစောပိုင်းကတော့တပ်တွေအထောက်အထားမခိုင်လုံသေးတဲ့အတွက်ထပ်ပြီးတင်ပြကြဖို့ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအစိုးရရှင်းနေတွေကအထူးစုံစမ်းရေးအဖွဲ့ DSI ကိုတောင်းဆိုထားပါတယ်။လာမယ့်တနင်္လာနေ့ DSI နဲ့တရားရေးဌာနတို့တွဲဆုံဆွေးနွေးပြီးအထောက်အထားတွေပေါ်မှာအခြေခံကဖန်ဝရမ်းထုတ်ရေးမထုတ်ရေးဆွေးနွေးမယ့်အကြောင်းသတင်းတွေမှာရေးသားထားပါတယ်။မနေ့ကကျင်းပတဲ့ပဏာမအစည်းအဝေးမှာလက်ရှိတင်ပြတဲ့အထောက်အထားတွေနဲ့ဖန်ဝရမ်းထုတ်ဖို့မခိုင်လုံသေးဘူးလို့အစိုးရရှင်းနေတွေကယုံကြည်တဲ့အကြောင်းပြန်ခဲ့တယ်လို့ The Nation သတင်းမှာရေးသားထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်ဖျားသုံးစုမှာရှိတဲ့တရုတ်အွန်လိုင်းငွေလိမ်လို့ယူဆရတဲ့လုပ်ငန်းတွေအပါအဝင်တရုတ်လုပ်ငန်းတချို့ရပ်ဆိုင်ပြီးဖျားသုံးစုကနေထွက်ခွာနေကြတယ်လို့ဖျားသုံးစုဒေတာကန်ဒီကိုကိုကာပေးဒီကနေ့ဖေဖော်ဝါရီ17ရက်နေ့မှာဘန်ကောက်ပို့သတင်းစာကရေးသားဖော်ပြပါတယ်။ဖျားသုံးစုအစားအဦး မှာအစာဦးငှားရမ်းလုပ်နေထိုင်တဲ့တရုတ်တွေဟာဆက်သွယ်ရေးပစ္စည်းတွေလျှက်စစ်ပစ္စည်းတွေလေအေးပေးဆက်တွေကိုဖြုတ်ပြီးထွက်ခွာသွားတယ်လို့အစာဦးငှားရမ်းတဲ့အစာဦးပိုင်ရှင်တွေကတချို့ကပြောဆိုပါတယ်ဖျားသုံးစုအပါအဝင်မြန်မာနိုင်ငံဘက်မှာတရုတ်ရာဇဝယ်ကိုင်းတွေလုပ်ကိုင်နေတဲ့ online ငွေလေလုပ်ငန်းတွေကိုနှိမ်နှင်းဖို့ထိုင်းနိုင်ငံကပြီးခဲ့တဲ့ February လ9ရက်နေ့ကစတင်ပြီးလျှက်စစ်မီးနဲ့လောင်စာတွေဖြတ်တောက်ပေးဆို့ထားပါတယ်ဒါအပြင်ဒီဒေသကိုထိန်းချုပ်ထားတဲ့ DKB အဖွဲ့ကလည်းတရားမဝင်လုပ်ငန်းလုပ်ကိုင်နေသူတွေFebuary 28ရက်နေ့နောက်ဆုံးထားပြီးထွက်ခွာဖို့အမိန့်ထုတ်ပြန်ထားပါတယ်
။တရုတ်နိုင်ငံမှာမနှစ်2024ခုနှစ်အတွင်းပမာဏအများဆုံးကျောင်းဝင်းတွေသုံးဓာတ်ပိစက်ယုံစတင်တည်ဆောက်နေတယ်လို့သုတေသီတွေကပြောပါတယ်။လျှက်စစ်တအား 94.5 ဂီဂါဝတ်ထုတ်လုပ်နိုင်တဲ့ကျောင်းဝင်းသွေးလောင်စာသုံးဓာတ်ပိစက်ယုံတည်ဆောက်နေတာဟာတရုတ်နိုင်ငံရဲ့မြေအောင်းလောင်စာအသုံးပြုမှုရှော့ချရေးရည်မှန်းချက်ကိုအတားအဆီးဖြစ်စေတယ်လို့စွိုင်းအင်ဆိုင်ယာသုတေသနအဖွဲ့နှစ်ဖွဲ့ဖြစ်တဲ့ GEM နဲ့ CREA ရဲ့ဒီကနေ့ကြာသပတေးနေ့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2024ခုနှစ်မှာစဆောက်တဲ့ဓာတ်အပိစက်ယုံဟာ2015ခုနှစ်နောက်ပိုင်းအသစ်တည်ဆောက်တဲ့ဓာတ်အပိစက်ယုံတွေထဲမှာအကြီးဆုံးဖြစ်ပါတယ်ကြောင်မီသွေးလောင်စာအများဆုံးသုံးပြီးရာသီဥတုပြောင်းလဲမှုဖြစ်စေတဲ့ဖန်လေးပန်းလုံးအိမ်ဓာတ်ငွေအများဆုံးထုတ်လုပ်တဲ့တရုတ်နိုင်ငံဟာကြောင်မီသွေးအသုံးပြုမှုကို2021နဲ့2025ခုနှစ်အတွင်းတင်းကျပ်စွာထိန်းချုပ်ထားဖို့ဆုံးဖြတ်ထားပေမဲ့လည်းစွမ်းအင်မလုံလောက်တဲ့အတွက်2023ခုနှစ်ကစပြီးအခုလိုဓာတ်အပိစက်ယုံတွေကိုတိဆောက်လာတာလို့စွမ်းအင်သုတေသီတွေကပြောဆိုကြပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့အတူကျွန်တော်ကပြောပြပေးတာပါဆက်လက်ပြီးတော့နောက်ဆုံးရသတင်းပေးဖို့ချက်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ထိတ်တန့်ရောက်ကမ္ဘာသတင်းတစ်ပုဒ်ဖြစ်တဲ့ရုရှားအမေရိကန်ယူကရိန်းသတင်းဖြစ်ပါတယ်ရုရှားနိုင်ငံရဲ့အကျဉ်းသားတဦးအောင်မြင်မြင်လဲလှယ်ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကယူကရိန်းစစ်ပွဲရပ်တန့်ရေးအတွက်ဗဲမျိုးစုံပါဝင်တဲ့တန်တမာရေးဆက်သွယ်မှုတွေလှုပ်ဆောင်လာပါတယ်ရုရှားသမ္မတပူတင်နဲ့မကြခင်တွေ့ဆုံမယ်လို့ထရန့်ကပြောဆိုခဲ့တယ်လို့ယူကရိန်းသမ္မတနဲ့တွေ့ဆုံဖို့အမေရိကန်ဒုသမ္မတဦးဆောင်တဲ့အဖွဲ့ကလည်းစေလွှတ်ထားပါတယ်။ဝါရှင်တန်ဒီစီကနောက်ဆုံးရအခြေအနေတွေကိုအနီဒါပါဝါကတင်ပြထားတာကိုငိမ့်ချန်းကပြောပြပေးပါခင်ဗျာ
။ရုရှားကျူးကျော်တာခံနေရတာ၃နှစ်ရှိပြီဖြစ်တဲ့ယူကရိန်းစစ်ပွဲရပ်တန့်မှုအတွက်တန်တမာရေးဆက်သွယ်မှုတွေစတင်လိုက်တာနဲ့တပြိုင်တည်းထဲမှာအမေရိကန်ကယူကရိန်းကိုဆက်ထောက်ပံ့ဖို့လိုအပ်တဲ့အခြေအနေတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကချပြခဲ့ပါတယ
်။ကျွန်တော်တို့ပတ်စံအတွက်လုံခြုံရေးအာမခံချက်ကိုရတာပါ။သူတို့မှရှိတဲ့မြေရှားတပ်ထုတွေရေနံနဲ့သဘာဝဓာတ်ငွေတွေနဲ့တခြားဟာတွေအများကြီးရှိပါတယ်။အဲ့ဒါတွေနဲ့လုံခြုံရေးအာမခံချက်ကိုယူတာပါ။ကျွန်တော်တို့ပတ်စံအတွက်လုံခြုံရေးအာမခံချက်ကိုတောင်းနေတာပါ။သူတို့သဘောတူထားပါတယ်။ယူကရိန်းကသဘောတူထားပါတယ်။ကျွန်တော်တို့ယူကရိန်းကိုအကူအညီတွေပို့မှာပါ။ဒါပေမဲ့အဲ့ဒါအတွက်အမတ်ခံချက်ကိုလိုချင်တာပ
ါအမေရိကန်လွှတ်တော်ကိုပေးပို့တဲ့နောက်ဆုံးကြီးကြပ်ရေးအစီရင်ခံစာအရဖေဖော်ဝါရီလ2002ခုနှစ်ကတည်းကယူကရိန်းကိုစစ်ရေးနဲ့စစ်ရေးမုန်းတဲ့အကူအညီတွေပေးဖို့အမေရိကန်လွှတ်တော်ကဒေါ်လာ183ဘီလီယံအတည်ပြုထားပါတယ်အဲ့ဒီတည်းကဒေါ်လာဘီလီယံ40လောက်ပဲကျန်ပါတော့တယ်သမ္မတထရန့်ကရုရှားနဲ့ယူကရိန်းသမ္မတတွေကိုစကားပြောဆိုပြီးအခုလိုမှတ်ချက်ပေးသွားခဲ့တာပါယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီးကသမ္မတထရန့်ရဲ့စကားအကြာကြီးပြောဆိုခဲ့တယ်လို့လည်းပြောပါတယ်။ဗိုလ်တပူးနေကအမေရိကန်ဘန်နာရေးဝင်ကြီးနဲ့တွေ့ဆုံပြီးစီးပွားရေးသဘောတူညီချက်ရဖို့ဆွေးနွေးချိန်မှာတော့ယူကရိန်းရဲ့အဓိကငြိမ်းချမ်းရေးအစီအစဉ်ဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ဖို့နဲ့လုံခြုံရေးအာမခံချက်ပေးဖို့ဇယ်လန်စကီးကအလေးနက်ထားထပ်လောင်းတောင်းဆိုခဲ့ပါတယ်
။ Io approcho il presidente Trump.
ကျွန်တော်ကလည်းယူကရိန်းကိုကူညီအားဖြည့်ဖို့သမ္မတထရန့်ကိုဒီလုံခြုံရေးအာမခံချက်တွေကိုပြန်တောင်းထားပါတယ်။ရုပ်ပါကလည်းစကားပြောမှာပါ။အကြောင်းကတော့ဒီထက်ကြီးတဲ့စစ်တပ်လိုအပ်လို့ပါ။ခုအစိုးရဘတ်ဂျက်လုံငွေပြနေပါတယ်။ဒါပေမဲ့လည်းအခုလက်ရှိထက်ကြီးတဲ့စစ်တပ်ရှိဖို့သူတို့ကိုကြွေးဖို့လက်နက်တပ်ဆင်ဖို့အတွက်ကျွန်တော်တို့ဒီထက်အရင်းမြစ်တွေအများကြီးလိုပါတယ်။ဒီအတွက်လိုအပ်တဲ့ပတ်စံကတနေရာကလာရမှာပါ။ဒါကတော့အကြမ်းဖျင်းလုံခြုံရေးအာမခံချက်တွေအတွက်ပါ
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆော်ရီအာရေဗျားနိုင်ငံမှာမကြခင်တွေ့မယ်လို့ထရမ့်ကလည်းပြောခဲ့ပါတယ်။အမေရိကန်အကြောင်းစီယာမတ်ဖိုကယ်ကိုရုရှားစိုက်ဘာရာဇဝတ်ဂိုင်းကောင်းဆောင်နဲ့အကျဉ်းသားလဲလှယ်နိုင်ခဲ့တာကြောင့်လဲယူကရိန်းစစ်ပွဲရပ်တန့်မှုညှိနှိုင်းရေးလမ်းကြောင်းပေါ်ရောက်လာပြီလို့ထရမ့်ကပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးရုရှားသမ္မတရုံးခရမလင်ပြောခွင့်ရဒီမီထရီပက်စကော့ဖ်က
တဘာဝအရာတော့ဒီလိုသဘောတူညီချက်မျိုးမတိုင်ခင်မှာအသေးစိတ်ညှိနှိုင်းမှုတွေလုပ်ရပါတယ်။ ဒါမျိုးသဘောတူညီချက်ကအချိုးအကွေတစ်ခုဖြစ်လာဖို့နည်းပေမဲ့လည်းတစ်ချိန်တည်းမှာပဲဒီလိုခြေလှမ်းတွေကနေအနေဆုံးအခြေအနေရောက်ရှိနေတဲ့အမေရိကန်နဲ့ရုရှားအကြားအပြန်အလှန်ယုံကြည်မှုတွေကိုတိဆောက်သွားရမှာပ
ါအမေရိကန်ဒုသမ္မတဂျီဒီဗန့်စ်ဟာပြင်သစ်ကနေဂျာမနီကိုသွားနေပြီးတောက်ကြနေမြူးနစ်မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံကာလအတွင်းယူကရိန်းသမ္မတဇလန်စကီနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
ရုရှားအမေရိကန်ယူကရိန်းနောက်ဆုံးရသတင်းဖြစ်ပါတယ်ဆက်လက်ပြီးအာတိတ်ဆက်ဝင်ဒေသကသတင်းကိုလည်းတင်ပြပေးချင်ပါတယ်ရာသီဥတုပြောင်းလဲမှုကအာတိတ်ဒေသကိုလှင်းလင်းမြန်းမြန်းပြောင်းလဲနေပြီးအင်အားကြီးနိုင်ငံတွေကအာတိတ်ဒေသကတဘာဝတန်ရာဇာတတွေကိုထိန်းချုပ်ဖို့အပြန်အလှန်ကြိုးစားနေတာကြောင့်ပထဝီနိုင်ငံရေးတင်းမာမှုတွေလည်းပေါ်ပေါက်နေပါတယ် VOA ပုံပြရုပ်သံကိုကိုဝင်းခန့်ပေါင်ကတင်ဆက်ပေးထားတာကြည့်ရှုနားဆင်ကြပါခင်ဗျာ
အာတိတ်ဒေသဟာကမ္ဘာပေါ်မှာအအေးဆုံးတဲ့လူနေထူထပ်မှုအနည်းဆုံးဒေသတစ်ခုဖြစ်ပေမဲ့အမေရိကန်ပြည်အစုံနဲ့တခြားဒေသတွင်အင်အားကြီးနိုင်ငံတွေအဓိကအာရုံစိုက်တဲ့နေရာတစ်ခုမြန်မြန်ဆန်ဆန်ဖြစ်လာတာပါအာတိတ်ဆန်ဝါရဲ့မြောက်ဖက်မှာနယ်မြေပိုင်ဆိုင်တဲ့နိုင်ငံ၈နိုင်ငံရှိပြီးကနေဒါ ရုရှား၊ Iceland ၊ Finland ၊ Norway ၊ Sweden ၊ Denmark နဲ့ American ပြည်အောင်စုတို့ဖြစ်ပါတယ်။1996ခုနှစ်ကတည်းကဒီအစိုးရတွေဟာဌာနေတိုင်းရင်းသား Sami, Inuit နဲ့ Chuchilo အုပ်စုကိုယ်စားလှယ်တွေနဲ့အတူသိပ္ပံသုတေသနနဲ့တဘာဝပေါ်ဝင်ထိသိမ်းမြင့်တင်ဖို့ Arctic Council Forum မှာပါဝင်ဆောင်ရွက်ခဲ့ကြပါတယ်။ဒါပေမဲ့2022ခုနှစ်မှာ Russia က Ukraine ကိုကျူးကျော်တဲ့အချိန်ကစပြီးတခြား Arctic အစိုးရတွေကရုရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်မှုကိုရပ်ဆိုင်းထားခဲ့ပါတယ်။အာတိတ်ဒေသဟာလည်းဥရုယာသီပြောင်းလဲမှုကြောင့်ရေခဲတွေအရှိပျော်ပြီးကုန်သွယ်ရေးအတွက်ရောပထဝီနိုင်ငံရေးပါပြိုင်ဆိုင်ကြချိန်မှာဒီတင်းမာမှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။သင်္ဘောလမ်းကြောင်းအစ်စ်တွေပွင့်လာသလိုရုပ်ကျွင်းလောင်စာနဲ့တပ်ထုတွင်းတွေကိုလည်းပိုလက်လန်းပြီးလာပါတယ်။ရုရှားကအာတိတ်ကမ်းရိုးတန်းအများစုကိုထိန်းချုပ်ပြီးသူ့နယ်မြေပိုင်ဆို့မှုကိုချဲ့ထွင်နေသလိုစီးရေးအခြေခံအဆောက်အုံတွေကိုလည်းတိစောက်လာပါတယ်။ကရဒမ်ကပင်လယ်ပြင်ဥပဒေဆိုင်ရာသဘောတူညီချက်ရှိထားပေမဲ့ရေပြင်ပိုင်နဲ့အငင်းပွားမှုတွေဆက်ရှိနေတာပါတင်မော်လန်ကြောင့်အစ်စ်တွေရဲ့အချို့ပိုင်းတွေဟာသူတို့ပိုင်နဲ့ရေထဲကနေဖျက်သွားတယ်လို့ကနေဒါနဲ့ရုရှားနှစ်နိုင်ငံစလုံးကပြောနေချိန်မှာအမေရိကန်ပြည်ထောင်စုကတော့ကုလသမဂ္ဂရဲ့ရေချောင်းစာချုပ်ကိုအတိမပြုထားသေးပါဘူးဒေတာရင်းကမဟုတ်တဲ့အင်အားကြီးနိုင်ငံတွေကလည်းတောင်းဆိုမှုတွေလှုပ်လာပြီးတရုတ်နိုင်ငံကသူ့ကိုယ်သူအာတိတ်အနီးနိုင်ငံလို့ကြေညာထားကခြေကဆောက်အောင်နဲ့သူတင်တာလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံဖို့အာတိတ်အစိုးရဖွဲ့ရည်နဲ့တွဲပြီးလုပ်နေပါတယ်။ဒီလိုရုရှားနဲ့တရုတ်ကပိုနေရာယူလာတာကြောင့်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်ဒိမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေဖြစ်တဲ့ Greenland ဟာအမေရိကန်ရဲ့အာတိတ်မဟာဗျူဟာမှာအဓိကဖြစ်လာပါတယ်။ဒီကျောမှာအမေရိကန်စစ်စခန်းရှိနေပြီးသားဖြစ်ပြီးလက်တလုံးမှာဒိမတ်ကစစ်တပ်အင်အားထပ်တိုးချဲ့လာပါတယ်။ဒီဒေတာဟာရာသီဥတုအရာရောနိုင်ငံရေးအရာပါပူပူပြင်းလာနေချိန်မှာအာတိတ်ဒေတာအပေါ်လွှမ်းမိုးနိုင်မှုအတွက်အပြိုင်ဆိုင်တွေကအခုမှစတာဖြစ်ပါတယ်ခင်ဗျာ
ဆက်လက်ပြီးမြန်မာသတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကိုထုတ်လွှင့်ပြလိုပါတယ်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာစစ်တပ်အာဏာတည်မြဲရေးအတွက်ကျင်းပတဲ့အတုအယောင်ရွေးကောက်ပွဲဖြစ်တဲ့အတွက်ဆန့်ကျင်သွားမယ်အကြောင်း88နှစ်မြောက်မွန်အမျိုးသားနေ့မှာမွန်ပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးအဖွဲ့ကကြေညာထားပါတယ်သူတို့အနေနဲ့မော်လူမျိုးတွေကိုကံကြမ္မာကိုဖန်တီးနိုင်ရေးအတွက်မိဖက်အဖွဲ့အစည်းတွေနဲ့လက်တွဲသွားမယ်လို့ပြောတဲ့အကြောင်းသတင်းပေးပို့ထားတာကိုမတ်စုမြတ်မုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီနေ့ကြာရောက်တဲ့မွန်အမျိုးသားနေအခမ်းအနားတွေကိုမွန်တိုင်းရင်းသားတွေနေထိုင်ကြတဲ့နေရာတွေမှာကျင်းပကြပါတယ်မွန်လူမျိုးတွေရှိရာဒေသအသီးသီးမှာခုလိုပွဲတွေကျင်းပလာတာဒီကနေ့ဆိုရင်88ကြိမ်မြောက်ဖြစ်ပါတယ်အမျိုးသားလွတ်မြောက်ရေးနဲ့ကိုကံကြမ္မာကိုဖန်တီးခွင့်ရရေးနေဦးတော်လန်ရေးမှာမွန်လူမျိုးတွေစီစီယုံယုံနဲ့ပါဝင်ဖို့လိုတယ်လို့မွန်တိုင်းရင်းသားအဖွဲ့အစည်းတွေကတိုက်တွန်းထားကြပါတယ်မွန်ပြည်ကာကွယ်ရေးတပ် MSDF တပ်မှူးဒေါက်တာသီရိမွန်ချန်းကလည်းမွန်အမျိုးသားလွတ်မြောက်ရေးအတွက်မိမိစွမ်းဆောင်နိုင်တဲ့အခန်းကနေဂျိုးပန်းကြဖို့အတွက်အခုလိုပြောကြားခဲ့ပါတယ
်မွန်အမျိုးသားလွတ်မြောက်ရေးအတွက်လှဲနေလှဲအောင်မြင်းဆောင်မကြံပြည်တွင်းပြည်ပမှာရှိနေကြတဲ့မွန်တမျိုးသားလုံးကိုမိမိကြရအခန်းကဏ္ဍမိမိစွမ်းဆောင်နိုင်တဲ့အခန်းကဏ္ဍကနေလက်သွဲညီညီတိုက်ပွဲဝင်သွားကြဖို့အထူးလိုအပ်တယ်ယခုပမာပြည်မှာဖြစ်ပေါ်တိုးတက်နေတဲ့နိုင်ငံရေးစီးရေးလူမှုရေးစီးပွားရေးအခြေအနေရရဟာမိမိတို့မွန်အမျိုးသားလွတ်မြောက်ရေးတိုက်ပွဲအတွက်မိမိကံကြမ္မာကိုမိမိတို့ဖန်တီးခွေအပြည့်အဝဟိုရရှိတဲ့ဒီစစ်မှန်တဲ့ဖက်ဒရယ်နိုင်ငံအတွက်အချိန်ကောင်းအခါကောင်းတစ်ခုဖြစ်တယ်
အာနာသိန်းစစ်ကောင်စီနဲ့ပူးပေါင်းထားတဲ့မွန်ညီညွတ်ရေးပါတီ MUP ကတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့အတွက်တိုးတိုးတက်တက်မဲဆွယ်စည်းရုံးဖို့ပြင်ဆင်နေတယ်လို့ဒီအကြောင်းသိသူက VOA ကိုပြောပြပါရတယ်။စစ်ကောင်စီဟာအရက်သားတွေပေါ် လူသားချင်းစာနာမှုမရှိဘဲတိုက်ခိုက်တပ်ဖြတ်နေတဲ့အတွက်သူတို့ကျင်းပမဲ့ရွေးကောက်ပွဲအပေါ်မှာအယုံကြည်မရှိဘူးလို့မွန်လူငယ်တဦးဖြစ်တဲ့မီရိုနာကအခုလိုပြောပါတယ
်အမျိုးသားနေမှာဒီလူငယ်တွေကိုတိုက်သွင်းချင်တာကကိုကန်ဂျမာကိုဖန်တီးဖို့ဆိုရင်ကိုကိုတိုင်းမွန်ရဲ့နိုင်ငံကြီးထဲမှာတထဲပြီပြီပါဝင်ကိုကြီးပို့လို့ရဲကိုတက်နိုင်တဲ့ဘက်ကနေကိုလုံနိုင်တဲ့အပိုင်းကနေပြီးတော့အဝင်အားဖြည့်ဖို့တိုက်သွင်းလို့ဆိုချင်ပါဒီနေ့စနေအများအစားကစားကကလေးငယ်တွေပြည်သူတွေပုံကျဲတက်ပြတ်နေတာစာနာမှုမရှိဒုစရိုက်ဆန်တဲ့အလို့ရက်တွေအပေါ်မှာစကားစကားပြန်ပြီးရွေးကောက်ပွဲလုပ်တယ်ဆိုတော့ဒါပြည်သူတွေကိုကြည့်ပြီးတော့လုပ်တဲ့ရွေးကောက်ပွဲမဟုတ်ဘူးเนาะအဲ့တော့အနေနဲ့ဒီရွေးကောက်ပွဲအပေါ်မှာဘာမှမမျှော်လင့်ဘူးဒီရွေးကောက်ပွဲကိုလည်းအတိမမပြုပါဘူ
းရေးမြို့နယ်ဒေသခံတယောက်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအပေါ်သူ့ရဲ့သဘောထားကိုမွန်ဘာသာနဲ့အခုလိုပြောပြပါတယ်
The clone did a bow down to the clone bow from Kwan, then I would be then a wall in the moon.
စစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်ဆိုရင်သူတို့တပ်တွေရှိတဲ့မြို့ပေါ်လောက်မှာပဲလှုပ်လို့ရမယ်။သူတို့ကလက်နက်ကင်ထားတယ်လေ။တင်းကျပ်ကျင်းပမယ်။ဒေသခံတွေကိုချင်းချောက်အကြက်ကင်မယ်ဆိုရင်မဲသွားထွက်ရမယ်တဲ့ဘောမှာရှိတယ်ပေါ့။ဒေသခံတွေကတော့တနက်ကင်ထားတဲ့လူမှန်သမျှကိုအကုန်လုံးကြောက်နေရတာ။သူတို့အင်အားအလုံးရင်းနဲ့လာပြီးတော့ရွေးကောက်ပွဲလုပ်မယ်။ဒေသခံတွေမဲလာထည့်ကြဖို့ဖိအားပေးချင်းချောက်လာရင်ဒေသခံတွေကလည်းကြောက်လန့်ပြီးတော့မဲထည့်ရမှာပေါ့။ကြောက်စရာမလိုဘူး။အစ်ဆေးနေလို့ရရင်မဲဘယ်ထည့်ရမလဲ။ဘယ်သူမှမဲသွားထည့်ကြမှာမဟုတ်ပါဘူး။
လုံချုံရဲ့အရာနာမည်မဖော်ပြလိုတဲ့နောက်ထပ်မွန်လူငယ်တယောက်ကတော့မွန်လူတို့ရဲ့အနေနဲ့အမျိုးသားစိတ်ဓာတ်နိုးကြဖို့အချိန်ကြပြီလို့ပြောပါတယ်
။မွန်လူတို့လည်းတော့ကြောက်တော့လာတော့လည်းဘူးလောနောကွာအမျိုးသားစိတ်ဓာတ်ဝင်ဖို့ပေါ့နော်ဒီကလူငယ်တွေကိုတီးပြီးတော့အဲ့လိုမျိုးသွားပြင်တယ်အဲပြီးတော့စစ်ကောင်စီဒီကဘွားကြောက်တော့အတေးချတယ်သူကတော့လုံလူရတဲ့နေရာတော့လုံမယ်တော်မယ်ဒီမှာပြုတ်ခံရတဲ့နေရာမှာကျတော့တော်တော်လေးနေတယ်အတိမှလည်းမပြုတ်ချင်ဘူးပူပေါင်းပေါင်းဘူးမလုံတင်ဘူးလို့မြင်တယ်
မော်အမျိုးသားနေအခမ်းအနားကိုမြန်မာနိုင်ငံမှာလွတ်လွတ်လပ်လပ်ကျင်းပခွင့်မရဘဲကန့်သတ်မှုအမျိုးမျိုးနဲ့တောက်လျှောက်ကြုံနေရပါတယ်ဒီနှစ်မှာတော့စစ်ကောင်စီကဒေသတည်ငြိမ်အေးချမ်းတဲ့သဘောပြသချင်တာမို့လုံပိုင်ခွင့်တချို့ပေးထားပုံရတယ်လို့လုံခြုံရေးအရာနာမည်မဖော်ပြလိုတဲ့မွန်နိုင်ငံရေးလေလာသုံးသပ်သူတယောက်က VOA ကိုပြောပြပါတယ်တိုင်းရင်းသားတွေအားလုံးမိမိတို့လွတ်လပ်ခွင့်ရရှိရေးအတွက်တိုက်ပွဲဝင်နေကြချိန်မှာအခုလိုမျိုးမော်အမျိုးသားနေမှာတစ်မျိုးလုံးပါအောင်စည်းရုံးဖို့လိုတယ်လို့မွန်နိုင်ငံရေးလေလာသုံးသပ်သူကထောက်ပြပြောသွားပါတယ်
မွန်တမျိုးသားလုံးကိုကျမကိုဖန်တီးနိုင်တဲ့အခွင့်အရေးရဖို့အတွက်ဘယ်လိုမျိုးပူပေါင်းပါဝင်ကြမလဲဘယ်လိုမျိုးညီညွတ်ကြမလဲဆိုတဲ့ဟာဒီပွဲထဲမှာမျိုးသားအတွက်အမျက်ထွက်ဖို့လုပ်ဖို့လိုတယ်လို့ကျွန်တော်တို့မြင်တာပေါ့နော်တာမန်အချိန်မှာလုပ်တဲ့မွန်မျိုးသားနေပွဲတော်ထက်စာရင်ဒီလိုအချိန်နေမျိုးမှာကိုကျမကိုဖန်တီးနိုင်တဲ့ကိုရဲ့ပြည်နယ်ကိုကိုယ်တိုင်ဒီမှာခပ်ဖွဲလို့ရတဲ့အစီအကူရောက်ဖို့အတွက်ကိုမျိုးသားလုံးပါဝင်လာအောင်ဒီချင်းမှာစီယုံပူလူတယ
်မွန်ပြည်နယ်အတွင်းမှာလက်နက်ကင်တပ်ဖွဲ့၄ဘွဲ့ရှိနေပြီးတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းသဘောထားအမြင်ကွဲလွဲမှုတွေရှိနေကြပါတယ်မွန်ပြည်လွတ်မြောက်ရေးတပ်မတော် MLA မွန်အမျိုးသားလွတ်မြောက်ရေးတပ်မတော် MNLAAD မွန်ပြည်ကာကွယ်ရေးတပ် MSDF နဲ့မွန်ပြည်တော်လှန်ရေးတပ် MRSF တို့ဖြစ်ပါတယ်ဒီအဖွဲ့တွေကြားပူးပေါင်းပြီးတော့တခုတည်းသောမွန်တိုင်းရင်သားတပ်မတော်ဖြစ်ရင်းနဲ့စီရေးရအချိန်မြင့်နိုင်အောင်လို့လှုပ်ဆောင်နေတယ်လို့မွန်တိုင်းရင်သားအဖွဲ့တွေကပြောပြကြပါတယ်ရှင်
။မွန်မျိုးသားနေတဲ့ကနေမြမတနခါအကြောင်းပြောပြရစီမြမရိုးရအမွေနှစ်တခုဖြစ်တဲ့တနခါကိုကမ္ဘာကုလသမဂ္ဂပညာရေးသိပ်ပံယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ Drummet ယဉ်ကျေးမှုအမွေနှစ်စီရင် ICH မှာပါဝင်နိုင်ဖို့ကြိုးစားနေပါတယ်။ရာစုနှစ်ပေါင်းများစွာလိမ့်ချေလာခဲ့တဲ့မြမရိုးရာတနခါကိုအခုလို UNESCO ရဲ့ ICH စီးရင်ဝင်နိုင်ဖို့သွေးချင်းစုံတနခါသပင်းဆိုတဲ့တနခါပွဲတော်နဲ့တနခါတရုတ်ဖော်ပြိုင်ပွဲကျင်းပခဲ့ပါတယ်မြမနိုင်ငံတစ်ဝက်မှာစီးရေးပြိပခဖြစ်ပွားနေချိန်မှာပဲအခုလို調査နေတဲ့အကြောင်း AB သတင်းဆောင်ပါကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါခင်ဗျာ
တဘိုရဲလာပြည့်နေ့ဟာမြမတနခါနေ့ဖြစ်ပါတယ်ဒီလိုမြမတနခါးနေကိုဂုံပြူတဲ့အနေနဲ့မြမရိုးရာတနခါးပွဲတော်နဲ့တနခါးတိရုပ်ဖော်တဲ့ပြိုင်ပွဲကိုရန်ကုန်မြို့အင်အားကံဘေးကစိန်းလန်းဆိုပြီးပန်းချံမှာကျင်းပခဲ့ပြီးတော့အမျိုးသားအမျိုးသမီးလူရာပေါင်းများစွာပါဝင်ဆွေးနွေးခဲ့ကြပါတယ်အခုလိုဒီပြိုင်ပွဲကိုကျင်းပရတာဟာမြမယဉ်ကျေးမှုဖြစ်တဲ့တနခါးကိုကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အစည်းဖြစ်တဲ့ UNESCO ရဲ့ ICH လို့ခေါ်တဲ့ Drummet ယဉ်ကျေးမှုအမွေအနှစ်စီးရင်မှာအမည်စီးရင်ပြန်တင်သွင်းဖို့အတွက်ဤရွေးချက်နဲ့ကျင်းပခဲ့တာဖြစ်ပါတယ်ဒီပြိုင်ပွဲဝင်ပြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ပြိုင်ပွဲဝင်သူတူဖြစ်တဲ့မတ်အိန်ဂျူဂျူမြတ်ကတော့
ပြိုင်ပွဲဝင်တဲ့ရည်ချက်တော့ပေါ့နော်အာညီမတနခါအကြောင်းကို UNESCO တင်သွင်းနေတဲ့အကြောင်းကိုအာကမ္ဘာကိုချပြခြင်းနဲ့စိတ်သက်ဖြစ်ပါရဲ့ရှင့်အဲ့လိုရည်ချက်လေးနဲ့အရှင်မြတ်ရခြင်းဖြစ်ပါရဲ့ရှင့်
ဒီပြိုင်ပွဲကိုတော့မြန်မာနိုင်ငံအတွက်ကလူမှုအဖွဲ့အစည်း36ခုကအသက်5နှစ်ကနေအသက်80အရွယ်အထိလူကြီးလူငယ်အရွယ်ဆုံးရာနဲ့ချီပြီးတော့ပါဝင်ခဲ့ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေကတနက်ခါကိုသူတို့ရဲ့မျက်နှာပေါ်မှာပုံစံအမျိုးမျိုးနဲ့အလှပဆုံးလိမ့်ချေပုံဖော်ခဲ့ကြပါတယ်ဒီလိုမျိုးအဝါရောင်တနက်ခါနဲ့တနက်ခါလိမ့်ထားတဲ့မျက်နှာတွေကိုမြန်မာနိုင်ငံနေရာအနက်မှာတွေ့ရလေရှိပြီးတော့တနက်ခါလိမ့်တဲ့သူတွေဟာသူတို့ရဲ့ပါနှစ်ဖူးနှာခေါင်းစတာတွေပေါ်မှာအပြင်လေပင်လက်နဲ့ခြေထောက်တွေမှာလည်းလိမ့်လေရှိတာဖြစ်ပါတယ်တနက်ခါကိုအများအားဖြင့်တော့အမျိုးသမီးတွေနဲ့ကလေးငယ်တွေလိမ့်ကြတာများပြီးတော့တချို့အမျိုးသားတွေလည်းတစ်ခါတရံမှာလိမ့်လေရှိပါတယ်တချို့တွေကတော့မနေ့ရေချိုးပြီးတဲ့အချိန်နဲ့ညအိပ်ရာဝင်ကနေအချိန်တွေမှာတစ်နေ့ကိုတစ်ကြိမ်ဒါမှမဟုတ်နှစ်ကြိမ်ခန့်လိမ့်လေရှိပါတယ်နည်းပညာနဲ့စက်မှုထုံးကားတဲ့ဒီကနေ့ခင်မာတော့နိုင်ငံတကာကခင်မီတိုးတက်တဲ့အလားကုန်ပစ္စည်းတွေထိုးဖောက်ဝင်ရောက်လာတာနဲ့အမျှအဲ့လိုအလားကုန်ပစ္စည်းတွေကိုအသုံးပြုလာတဲ့သူတွေများလာနေပေမဲ့လည်းမနက်ငယ်သားအများပြားကတော့တနက်ခါကခန္ဓာကိုယ်ကိုအေးမြပြီးတော့အသားရည်လဲစူပြေဝင်းဝါပြီးနူးညံ့ချောမွေ့စီတယ်လို့ယုံကြည်တာကြောင့်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့ဆက်ပြီးတော့အသုံးပြုနေကြဆဲဖြစ်ပါတယ
်။ငငယ်လေးကလေးကနေလိမ့်ချက်ခဲ့တာပေါ့နော်။အခုချိန်ဆိုရင်ဖွားတွေကလည်းတစ်စစ်အလိုလိမ့်ပေးခဲ့တာပေါ့နော်။ဒီကရွယ်ချက်ကတော့နေလောင်လောင်ကောက်ွယ်ပေးနိုင်တယ်ပြီးတော့မျက်နှာမှာရှိရဲ့ဟိုဘယ်လိုပြောမလဲဝက်ချံတင့်တိတ်တွေကိုပျောက်စီတယ်ရွယ်ချက်ပေါ်ရှေ့အဲ့လိုမျိုးနဲ့
လုံခဲ့တဲ့နှစ်ထောင်ပေါင်းများစွာကလေးကတနက်ခါကိုမြမရိုးရအစင်လာဖြစ်တဲ့ခက်လိုက်မျိုးဆက်တစ်ခုပြီးတစ်ခုလိမ့်ချေလာခဲ့ပြီးတော့မြမရင်ချင်းမှုရဲ့ထင်ရှားတဲ့အမတ်တင်ဂီတာတစ်ခုလည်းဖြစ်လာခဲ့ပါတယ်တနက်ခါနဲ့ပတ်သက်တဲ့တသည့်ထောက်ထားတွေကိုတော့ကဘာကုလသမဂ္ဂရဲ့အမွေနဲ့ဖြစ်တဲ့ပကံမျိုးက17ရာစုပကံခက်နိုင်ရဆေးရည်ပကြီးတွေမှာလည်းတွေ့မြင်နိုင်ပါတယ်ဒီပြိုင်ပွဲကိုစီစဉ်ကျင်းပသူတူဖြစ်တဲ့မြမရင်ချင်းမှုအမွေနဲ့ထိမ့်သိမ်းဆောင်ရှားရေးအဖွဲ့ကဒေါ်ဆန္ဒခင်ကတော့ဒီပွဲကျင်းပပြခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။လာပြီနေရဒီနေရပါလဲဆိုရင်ဒီဘိုရင်းတာပြင်နေတာဘိုရင်းလာပြီနေရမြမတနခါနေလို့လည်းသတ်မှတ်ထားတာရင်ပြီးတော့ကျမတို့ရဲ့မြမတနခါလင်းချင်မှုလည်းပဲ UNESCO ရဲ့ကမ္ဘာအမေရိကန်ဝင်ရောက်မှာဖြစ်တော့ကမ္ဘာအနေနဲ့ပေါ့ကျမတို့ကတိုင်းရင်းသားတွေဒီလိုတနခါလင်းချင်ကြရတယ်ဆိုတာကိုကြားသားဖို့တက်ဖို့ဒီလိုပေးချင်းစုံနဲ့တနခါသဖြင့်ဆိုတဲ့ပဲရော်လေးပေါ့နော်ဘလော့ဂါကိုစီရုပ်ပေါ်တဲ့တိုင်ပွဲလေးကိုကျင်းပပေးရပါ
တနက်ခါပင်နေဟာမြန်မာနိုင်ငံအလဲပိုင်းကပူပင်း6တွေ့တဲ့အညာဒေသတွေမှာပေါက်တာဖြစ်ပြီးတော့အဲ့ဒီကနေတနက်ခါကိုထုတ်တာဖြစ်ပါတယ်အခုခါမှာတော့မြန်မာနိုင်ငံအလဲပိုင်းကအဲ့ဒီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့ PDF တွေကြားတိုက်ပွဲတွေဖြစ်ပွားနေတာပါတနက်ခါကိုပြီးခဲ့တဲ့2020ခုနှစ်မတ်လတုန်းက UNESCO ရဲ့ရင်းချင်းမှုအမွေနဲ့စီးရင်တဲ့ထည့်သွင်းဖို့အဆိုပြုခဲ့ပေမဲ့လည်းအဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်းခဲ့ရပြီးအခုတစ်ခါထပ်မံတင်သွင်းလိုက်တာဖြစ်ပါတယ်လောလောဆယ်မှာတော့တနက်ခါကိုအခု2025ခုနှစ်မတ်လအကုန်မှာ UNESCO ရဲ့ ICH Drug Map ကမ္ဘာအမွေအနှစ်အဖြစ်အစိုးပြုခံရတဲ့ထဲမှာပါဝင်လာအောင်မြန်မာစစ်ကောင်စီရဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကလှုပ်ဆောင်နေပါတယ်။မြန်မာရိုးရာတနက်ခါကို UNESCO ရဲ့ Drug Map ကမ္ဘာအမွေအနှစ်စီးရင်ထဲမှာထည့်သွင်းခံရမယ်ဆိုရင်တော့အလွန်ကိုဂုဏ်ယူမိမှာဖြစ်တယ်လို့ဒီပြိုင်ပွဲမှာဝင်ရောက်ရှင်ပြန်သူတဦးဖြစ်တဲ့မတ်တင်စာလင်းထက်ကပြောပါရစေ။
ဟိုရှေ့ရမမင်းကြီးလက်ထက်ခဲ့ရပကံခင်းအောင်မိုင်းနေတဲ့ကတရားဒီမြမာရဲ့ဘုံစရာဟိုအလေးချပောက်ပင်ကနေဖြစ်လာတဲ့တနခါဆိုတာအပေါ်တော့အငွေနှစ်စုစရာကိုမှတ်တမ်းဝင်သွားမယ်ဆိုပြီးပြောတာပေါ့ဟောခုံသွားမှာပေါ့
မြမာနိုင်ငံမှာပြီးခဲ့တဲ့2021 February 1ရက်နေ့ကမြမာစစ်တပ်ကလူလူကနေရွေးကောက်တင်မြောက်ထားတဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းလိုက်ချိန်ကစပြီးတော့နိုင်ငံတော်နေရအတော်များများမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ
တနကားသတင်းကနေအခုတခါတိုင်းရင်းသူလက်ဝိမဲ့အကြောင်းကိုပြောပြရစီကယန်းအမျိုးသမီးလက်ဝိကျော်ဘရော်နီကာဟာကဘာမှာထင်ရှားတဲ့ One Championship မှာမြန်မာနိုင်ငံကိုစားပြုအမျိုးသမီးအဖြစ်ပထမဆုံးထိုးသံပါဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့လုံမနီလက်ဝိအားကစားရုံမှာမနက်ဖြန်ဖေဖော်ဝါရီလ14ရက်တောက်ကြညမှာသူ့ရဲ့ပထမဆုံး One Championshipပွဲဦးအတွက်ပွဲအတွက်ဘရော်နီကာဘလို့ပြင်ဆင်ထားသလဲဆိုတာမန်ညိုညိုလွင်ဘန်ကောက်မြို့ကနေအခုလိုသတင်းပေးပို့ထားပါဗျာ
ကမ္ဘာအထင်ကရ One Championship မှာမြန်မာနိုင်ငံကိုစားပြုကယန်းလက်ဝေကျော်ဘရော်နီကာဟာပထမဆုံးပွဲဦးအတွက်အဖြစ်ဖေဖော်ဝါရီလ14ရက်တောက်ကြညပိုင်းမှာထိုးသံမှာဖြစ်ပါတယ
်ဒီကယန်းလူမျိုးဖြစ်ခွင့်ရလဲကိုကိုလဲဂုံယူဝမ်းသာတယ်ပြီးတော့လဲဒီနေရာရောက်ရှိအောင်ကျွန်တော်ရဲ့အကျိုးစားအထောက်အမှုတွေကြောင့်လဲပါတယ်ဆိုတော့ကျွန်တော်ကိုကျွန်တော်ဂုံယူတယ်ပြီးတော့လဲတိုင်းသားဒီကယန်တိုင်းသားတယောက်ဖြစ်ခွင့်ရတာလဲကျေနပ်တယ်ဟုတ်ကဲ့ဒီနေရာရောက်ရှိဖို့က မလွယ်တဲ့ကိစ္စလေးเนาะဟိုဘယ်လိုပြောမလဲဆိုလို့ရှိရင်တော့ကျွန်တော်တို့ကဘဝတစ်ခုလုံးပေးဆက်ပြီးတော့မှဒီနေရာကိုရောက်အောင်ယုံနေရတော့ဗောနော်ဆိုတော့ငွေကြေးပိုင်းမာတွေရောအချိန်ပိုင်းမာတွေရောနှာကျင်မှုပိုင်းမာတွေမိသားစုနဲ့ခွဲခွာနေရတဲ့အရာတွေရောအများကြီးဗောနော်ဆိုတော့ကျွန်တော်တို့အဲ့ဒီဟာတွေဒီစိတ်ပိုင်းဆိုင်ရာတွေခိုင်မာမှုကြောင့်ပဲကျွန်တော်တို့ရဲ့စူးစမ်းမှုယုံကံမှုကြောင့်ဒီနေရာရောက်ရှိတာဗောဟုတ်ကဲ့
Veronica ဟာမြန်မာလက်ဝဲပွဲစဉ်တွေမှာအောင်မြင်မှုအရာဆုံးအမျိုးသမီးဖြစ်ပြီးချန်ပီယံဆုတွေရထားတယ်လို့မွေထိုင်းလက်ဝဲမှာလည်းအောင်မြင်မှုကြီးတွေရထားတဲ့ချန်ပီယံတစ်ဦးဖြစ်ပါတယ်
ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့အမျိုးသမီးတွေအများကြီးအခုချိန်မှာဆိုလည်းဒုက္ခရောက်နေကြတုံးပဲပေါ့နော်ဒုက္ခတွေအများကြီးရောက်နေကြတယ်ဆိုတော့ကျွန်တော်တို့ဒီဒုက္ခကိုဒီတိုင်းမနေဆိုကျွန်တော်တို့ဘာမှဖြစ်လာမှာမဟုတ်ဘူးဆိုတော့ဒုက္ခကိုကျွန်တော်တို့ဒီတိုင်းပဲမခံပဲနဲ့ဒီတိုင်းပို့မို့ပြီးတော့အဖြေရှာဖို့လိုအပ်တယ်ဆိုတော့ကျွန်တော်တို့ဘာလုပ်သင့်လဲဆိုတာကိုဒါတို့ကျွန်တော်တို့ပရမတ်ဆုံးအနေနဲ့ပို့ပြီးတော့စဉ်းစားရမယ်ကျွန်တော်တို့ဘာဖြစ်ချင်လဲအဲ့ဒါတွေပို့ပြီးတော့စဉ်းစားပြီးတော့မှကျွန်တော်တို့အဲ့ဒီအနောက်ကိုမြတ်ရအောင်ကျွန်တော်တို့ယုံထွက်နိုင်ဖို့အဲ့လိုပဲပြောချင်းကျွန်တော်အဲ့ဒါကြောင့်မလို့ကျွန်တော်ရဲ့အိမ်မက်လည်းဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ရအောင်ယုံထွက်နိုင်တာပါဟုတ်ကဲ့
အခုဆိုရင်လဲ1 championship မှာရှင်ပြိုင်မှုနှစ်နှစ်စာချုပ်ချုပ်ဆိုလိုက်တာပါVeronica ဟာပထမဆုံးမြန်မာနိုင်ငံကိုစားပြုအမျိုးသမီးတဦးအနေနဲ့ One Championship မှာထိုးတက်มาလဲဖြစ်ပါတယ်
။အခုကတော့ကျွန်တော်အရင်လိုပွဲထက်ပိုကောင်းအောင်ပိုအများကြီးတော့ပြင်ဆင်ထားတယ်။အစကုံထိုးတက်ဆုံသုံးထုတ်သုံးနိုင်အောင်ကျွန်တော်အများကြီးပြင်ဆင်ထားတယ်။ဆိုတော့အရင်ထက်ပိုပြီးတော့မှကောင်းလာလိမ့်မယ်လို့ကျွန်တော်ကိုယ့်ကိုယုံကြည်တယ်ဒီနေရာကိုရောက်ရှိအောင်ဖက်ဖက်ကူညီပံ့ပိုးပေးတဲ့ကျွန်တော်ရဲ့လူမျိုးကျွန်တော်ရဲ့မိတ်ဆွေတငယ်ချင်းအရင်းနှင်းတွေကောပြီးတော့ကျွန်တော်ရဲ့ဟိုမတိတဲ့မိတ်ဆွေဒဇိန်မိတ်ဆွေကနေလဲကျွန်တော်ကိုကူညီခဲ့တာအများကြီးရှိတယ်ဗောနော်ဆိုတော့အဲ့ဒီအတွက်ကျွန်တော်ကျေးဇူးတင်တယ်ကျွန်တော်တို့အတွက်လည်းတကယ်နှင်းညံ့မပြတ်အများကြီးဆုတောင်းပေးတဲ့ကလွယ်ကျွန်တော်ဘာမှမတတ်နိုင်တကယ်လည်းဆုတောင်းပေးတယ်ဆိုတော့တကယ်ကျွန်တော်ဒီနေရာအထိကျွန်တော်တို့စိတ်တပိုင်းပံ့ပိုးပေးတာဖြစ်ပြီးတော့လည်းကျွန်တော်ကိုအမြဲတမ်း line ပေါ်မှာအပိစကားပြောပေးတဲ့သူတွေအားလုံးလည်းကျွန်တော်ကျေးဇူးအများကြီးတင်တယ်လို့ပြောချင်ပါတယ်ဟုတ်အများကြီးနေကောင်းချင်ပါဖို့လည်းမျော်လင့်ဆုတောင်းပေးနေတယ်လို့ဟုတ
်အခုဖေဖော်ဝါရီလ14ရက်နေ့ညပွဲစဉ်မှာတော့One Championship မှာနိုင်ပွဲတွေရောအလဲထိုးပွဲတွေနဲ့ပါအတွေ့အကြုံရှိပြီးသူဖြစ်တဲ့ Chile သူ Francisca Brira နဲ့ထိုးတက်ရမှာဖြစ်ပါတယ်ရှင
်ဒီညအတွက်သတင်းဆောင်ပါတွေသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုံမြင့်တန်းချောင်းတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့youtube.com/voabemis ဖြစ်ပါတယ
်အခုဆက်လက်ပြီးအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ကျမအေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်မတိုင်ခင်မှာအရင်ပထမအနေနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပါရစေ TNLA သိမ့်ပိုက်ထားတဲ့မြို့နယ်တွေမှာအုတ်ချုပ်ရေးခိုင်မအောင်တအောင်ပြည်နယ်တိဆောက်ရေးကိုကြိုးပမ်းသွားမယ်လို့တအောင်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒီကြောင့်ဦးအောင်ခင်ကတင်ဆက်ထားပါတယ်ခင်ဗျာ
စစ်တပ်ရေးဆွဲတဲ့2008အခြေခံဥပဒေအခန်းနှစ်မှာပြည်내ခုနှစ်နယ်တိုင်းဒေသကြီးခုနှစ်ခုနဲ့ပြည်ထောင်စုနယ်မြေတွေကိုဖွဲ့စည်းပုံကိုဖော်ပြပါတယ်။ရန်ပြည်နယ်မှာကိုပိုင်အုပ်ချုပ်ခွင့်ရဒေသ၄ခုနဲ့တိုင်းတစ်တိုင်းရှိပါတယ်။ဓနုပအိုးကိုကနဲ့ပလောင်ကိုပိုင်အုပ်ချုပ်ရေးဒေသ၄ခုနဲ့ဝါကိုပိုင်အုပ်ချုပ်ရေးတိုင်းဖြစ်ပါတယ်။နမ်ချံမြို့နယ်နဲ့မန်တုံမြို့နယ်နှစ်နယ်ကိုစုစည်းပြီးပလောင်ကိုပိုင်အုပ်ချုပ်ရေးဒေသအဖြစ်သတ်မှတ်ပါတယ်။တာအန်းဆိုတဲ့စကားလုံးကိုမသုံးပါဘူး။2008အခြေခံဥပဒေကမြို့နယ်နည်းနည်းသာပေးထားပေမယ့်တာအန်းတွန်လိုင်းတက်ဟာမြို့နယ်ဆက်နယ်ကိုတိုက်ခိုက်သိမ်းယူသိမ်းပိုက်ထားပါတယ်။သုံးညတောင်မဟာမိတ်အဖွဲ့ဝင်တာအန်းတက်ဟာ1329စစ်စင်ရေးပထမလိုင်းမှာနမ်ဆန်မန်တုံနန်းခမ်းကုတ်ခိုင်နမ်တူမိုင်းကောနဲ့မိုင်းလုံစတဲ့မြို့နယ်ခုနှစ်နယ်ကိုသိမ်းယူပါတယ်။တစ်လုံညာနေခုနယ်စစ်စင်ရေးဒုတိယလိုင်းမှာတော့နောင်ချိုကြောင်မဲတီဘောမိုးမိန်နဲ့မိုးကုတ်စတဲ့မြို့နယ်လေးခုကိုတိုက်ခိုက်သိမ်းပိုက်ကြောင်းဇန်နဝါရီလ12ရက်နေ့ထုတ်ရွှေပြည်မြေစာဆောင်မှာရေးသားထားပါတယ်။ န်တက်ကလိမ့်ပိုက်ထားတဲ့မြို့တွေနဲ့လှုပ်ရှားနေမိတွေကိုတမဟာကောကူနဲ့တရင်45ရင်းအထိပြန်လည်ဖွဲ့စည်းလိုက်ပြီးကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်သွားမယ်လို့ဇန်နဝါရီလဆန်းကကျင်းပတဲ့တအန်တန်နှစ်လေအစည်းအဝေးမှာကြေညာတယ်လို့ဆိုပါတယ်။အုပ်ချုပ်ရေးဘိုင်းမှာတော့ကျောင်းမဲနမ်ဆမ်ကုတ်ကိုင်နမ်ကနဲ့မိုးကုတ်စားတဲ့ခရိုင်ငါးခရိုင်စနစ်နဲ့စီမံအုပ်ချုပ်သွားမယ်လို့ဆိုပါတယ်။တည်င်းထုတ်ပြန်ရမှာတာအန်ပြည်ဆိုတဲ့ဝေါ်ဟာရကိုသုံးထားပေမယ့်တာအန်ပြည်ဧရိယာအကျယ်အဝန်းကိုသတ်မှတ်တာမျိုးမတွေ့ရဘူးလို့မိုင်းယူပကဆိုပါတယ်။ဒါပေမဲ့တာအန်တပ်ထိန်းချုပ်တဲ့ဒေသနဲ့လှုပ်ရှားရနယ်မြေတွေမှာအခြားတိုင်းရင်းသားတပ်တွေဖြစ်တဲ့ကိုကန်တပ်နဲ့ရှမ်းတိုးတရေးတပ်တွေလည်းသွာလာနေတာကြောင့်နယ်မြေအငင်းပွားမှုမကြာခဏဖြစ်ပွားနေတာမို့နိုင်ငံရေးနည်းလမ်းနဲ့ဖြစ်ရှင်းရမယ်လို့ဆိုပါတယ်။တအားပြည်နယ်ရဲ့အကျယ်အဝန်းကိစ္စဟာနောက်အခါမှာဆွေးနွေးရမယ့်ကိစ္စဖြစ်ပြီးလောလောဆယ်မှာတော့စစ်ကောင်စီတပ်ကိုဖျက်ရှားပြီးထိန်းချုပ်နေမြေကပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ဖို့တအားတပ်ကစီမံသွားမယ်လို့ဗိုလ်ချုပ်တားဖုံးကျော်ကပြောပါတယ်။တအားတပ်လိမ့်ပိုက်ထားတဲ့မြို့နယ်ဆက်နေနယ်မှာတအားပလောင်ရောအချာတိုင်းသားမျိုးစုံရောနေထိုင်ကြတာမို့စီမံအုပ်ချုပ်ရာမှာတအားလူမျိုးတဦးဒီလူအင်စာနာနဲ့သာလောက်ကင်လို့မရဘဲအချာတိုင်းသားမျိုးနွယ်တွေရဲ့သဘောထားကိုလည်းအလေးထားဖို့လူတဲလို့ဆိုပါတယ်။ဒါမှသာပညာရေးကျန်းမာရေးနဲ့ဖွံ့ဖြိုးရေးကိစ္စမှာပူးပေါင်းလောက်ကင်နိုင်မှာဖြစ်ပါတယ်တဲ့။တရုတ်ရဲ့ဂျာဝင်ဆောင်ရွက်ချက်ကြောင့်စစ်ကောင်စီနဲ့ဆွေးနွေးဖို့အဆင်သင့်မဲလို့မနစ်ကကြေညာခဲ့ပေမယ့်စစ်ကောင်စီကိုဆုံးခန်းတိုင်ရှင်းမုံသွားမယ်လို့ဇန်နဝါရီလ12ရက်တအားအမျိုးသားတော်လှန်ရေးနေ့မှာကြေညာပါတယ်စစ်ကောင်စီနဲ့ဆွေးနွေးဖို့အစဉ်အသင့်ဖြစ်သလိုမိမိထိန်းချုပ်တဲ့နယ်မြေကိုကာကွယ်ဖို့လဲတအားတပ်မှာတာဝန်ရှိတယ်လို့ဗိုလ်ချုပ်တားဖုံးကျော်ကလွန်ခဲ့တဲ့ဒီဇင်ဘာလမှာ BBC နဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်စစ်ကောင်စီတပ်ကိုဖယ်ရှားရမှာတအားတဦးတည်းမဟုတ်ပဲຫນွေဥတော်လန်ရေးရဲဘော်တွေမဟာမိတ်တွေနဲ့ပြည်သူတွေရှိတာမို့နယ်မြေကိစ္စဆွေးနွေးတဲ့အခါမှာကြော်လို့မရတဲ့စီးရှိတယ်လို့ဆိုပါတယ်တအားပြည်နယ်အကျယ်အဝန်းကိုနိုင်ငံရေးဆွေးနွေးပွဲလုပ်ပြီးသတ်မှတ်ရမယ်လို့ဆိုပါတယ်လောလောဆယ်မှာတော့တအားတပ်ကဥဆောင်ပြီးတိုက်ခိုက်လိမ့်ပိုင်ထားတဲ့နယ်မြေတွေလုံခြုံရေးအတွက်တအားတပ်မှာတာဝန်ရှိတာကြောင့်အကောင်းဆုံးအုပ်ချုပ်နိုင်အောင်ကြိုးပမ်းမယ်လို့ဆိုပါတယ်လုံငယ်တဲ့နေ့ဇွန်လနောင်ပိုင်းကကုတ်ကိုင်မိုးမိန်နဲ့မန်တုံမြို့တွေမှာတာအားနဲ့ KIA ကချင်းတပ်သားတွေအကြားနေမြေအငင်းပွားမှုဖြစ်ပွားခဲ့ပြီးထိုးကျိတ်ကြတဲ့အထိဖြစ်ခဲ့ပေမဲ့တနတ်ဖောက်တာမျိုးတော့မရှိပါဘူးအကောက်ခွန်ဂိတ်နဲ့ပတ်သက်ပြီးအငင်းပွားကြတာဖြစ်ပါတယ်ဒါပေမဲ့ကချင်နဲ့တအားဘက်ကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးပြီးပြဿနာကိုဖြေရှင်းနိုင်ခဲ့တယ်လို့ကချင်ဗိုလ်မှူးကြီးနော်ဘူးကပြောကြောင်းဖေဖော်ဝါရီလ4ရက်နေ့ထုတ်ရွှေပြည်မေသတင်းမှာဖော်ပြပါတယ်။အဲ့ဒီနောက်ပိုင်းအငင်းပွားမှုမရှိတော့ဘူးလို့ဆိုပါတယ်။မန်တုံမုံမိတ်မုံကိုမိုင်းဝီနဲ့နန်းပတ်ကအကြားကကားကြိတ်တွေကိုအပြန်အလှန်ပိတ်ဆို့ပြီးအငင်းပွားကြတာဖြစ်ပါတယ်။တအားထိတ်ချုပ်တဲ့နေမြေတိုင်းလုံးမှာတအားလူမျိုးတွေနေထိုင်ကြပေမယ့်ရှမ်းလူမျိုးအတော်များများရှိတဲ့မြို့နယ်တွေလည်းရှိပါတယ်။တအားတပ်ထိတ်ချုပ်တဲ့ဒေသနဲ့လှုပ်ရှားတဲ့နေပြည်မှာ KIA ကချင်တပ် MNDAA ကိုကန်တပ်နဲ့ SSPP ရှမ်းတပ်မတော်စတဲ့တပ်ဖွဲ့တွေလည်းသွာလာလှုပ်ရှားပြီးနေမြေအငင်းပွားမှုမကြာခဏဖြစ်ပွားကြပါတယ်။တအားတပ်ဥက္ကဋ္ဌဘိုးချုပ်ကြီးတအိုက်ဖုံးကတော့ဒီနေ့တည်းမြေပြန့်ဒေသနဲ့အခြားဆက်ဆက်ဒေသတွေမှာတော်လိုင်းရေးတပ်ဖွဲ့တွေစီရေးအရှိန်အဟုန်မြင့်တင်မယ်လို့ဆိုကြောင်းတန်လွင်တိုင်းမှာဟောပြပါတယ်ခင်ဗျာ
ဆက်လက်တင်ပြပေးမယ့်အစီအစဉ်ကတော့ဂျမ်းမာရေးကဏ္ဍပဲဖြစ်ပါတယ်ဒီတစ်ပတ်ဂျမ်းမာရေးကဏ္ဍမှာ TV တိုက်ဖြတ်ရေးကဘာနဲ့မြန်မာရဲ့ကျိုးပန်းမှုတွေကိုပြောပြထားပါတယ်ဒီအကြောင်း Head Digest ဂျမ်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စားအက်ဒီတာချုပ်နဲ့ပြည်သူ့ဂျမ်းမာရေးဖောင်ဒေးရှင်းအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးကကိုခွေးမင်းကိုပြောပြထားပါတယ်ခင်ဗျာ
အ โอเคดอกเตอร์เซมันลูลูติปูมาเลยดอกเตอร์ติมอนทรีครับเนี่ยเราทีวีโยคะเนาะซ้อมฉินนี่ก็สุนิเกิดมาอะยังปัดတွေတုန်းကတော့ဆရာကြီးကုသတိစမှုများနေသေးတာဘယ်လိုလက္ခဏာတွေသတိပြုသင့်တာနောက်ဆေးရင်ပါနဲ့ငိုရှိုးတီဗီစင်ခေါ်ချက်ကြီးမားနေသေးတာပြီးတော့ကာကွယ်ထိန်ချုပ်ကုသပညာပေးနေကဘာမှာလဲဝိုင်းကျိုးပန်းနေကြတာတချို့ကိုပြောပြီးမှာဒီတစ်ပတ်တော့ဆရာကြီးကဘာမှာနောက်ထပ်ကျိုးပန်းနေတာနဲ့မြမနောက်ဆုံးအခြေအနေကိုအဓိကပြောမှာမို့ကဘာမှာဒီ2030ရည်မှန်းချက်မရောက်ခင်ပေါ့နော်အခုကြာကာလ2029အထိဘာရီနောက်ထပ်ရည်မှန်းသတ်မှတ်ထားတာကိုဆက်ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခုကကြတော့ဒီပြည်ဖြစ်နိုင်ခြေအခွင့်အလမ်းများနေသူများရဲ့90ရာခိုင်နှုန်းနော်ဘာတူတူဒီပြည်ဖြစ်မဲ့အခွင့်အလမ်းများနေတဲ့လူတွေကို TPT လို့ခေါ်တဲ့ TP Preventive Therapy ကိုပေးကိုပေးရမယ်အဲ့လိုပေးတဲ့အခါမှာဈေးတွေကကုထုံးတော့မတူပါဘူးသွားလာပိုင်းတော့ပဲကြာတဲ့ကုထုံးပါဟောအဲ့လိုမျိုးကိုလေ90ရာခိုင်နှုန်းတော့ပေးနိုင်ရမယ်အခွင့်အလမ်းများနေတဲ့လူအားလုံးရဲ့90ရာခိုင်နှုန်းအထိကိုပေးကိုပေးရမယ်ဆိုတာမျိုးချမှတ်ပေးထားပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီဂျာကာလာရည်မှန်းသတ်မှတ်ချက်ပေးထားတာရှိသေးလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခါအခြားတဲ့တော့ဒီကျန်းမာရေးပြဿနာများဖြစ်တဲ့ HIV ပိုးရှိနေတဲ့လူတွေဆေးလိတောက်ခြင်းနောက်အရက်တောက်ခြင်းနောက်စိတ်ကျန်းမာရေးပြဿနာအာဟာရချို့တဲ့ခြင်းပြဿနာမကုသတတ်တဲ့ယောဂများ diabetes ပေါ့နော်ဆီးချိုသွေးချိုရှိတဲ့ယောဂစသည်တို့နဲ့လည်းဒီဘီယောဂစီမံချက်တွေမှာထည့်သွင်းချိတ်ဆက်ပြီးတော့ဆောင်ရွက်ရမယ်ဆိုပြီးတော့တိတိကျကျသတ်မှတ်ပေးထားပါတယ်။ဒါကြောင့်လဲဆိုတော့ TB ချောင်းဆိုးမယ်ပြားနာမယ်ညာဘက်ဖျားမယ်တလိပ်ထွက်မယ်အဲ့လိုလေးတွေမဟုတ်တော့ဘူးเนาะအဲ့လိုမတင်ကားတဲ့လူနာတော့တယ်မဟုတ်တော့ဘူးစိတ်တောက်တဲ့လူနာတွေအချိန်ပိုးရှိနေတဲ့လူနာတွေရက်သမားတွေရက်တော့နေပြီးတော့ရက်ကျေတုံဖြစ်နေတဲ့လူတွေပိတ်ကျန်းမာရေးမကောင်းတဲ့လူတွေเนาะအာဟာရချို့တဲ့နေတဲ့လူတွေเนาะမကုသတတ်တဲ့ယောဂဆီယိုဆီယိုဖြစ်နေတဲ့လူကမျိုးတွေဆိုရှင်လဲသူတို့ကိုတခါလဲတီဗီများဖြစ်နေနေမလားဆိုတော့ခေါင်းထဲမှာထည့်ပြီးတော့ဆရာဝန်ကနေပြီးတော့ထက်သွင်းစဉ်းစားပြီးချိတ်ဆက်ဆောင်ရွက်ရအောင်ဆိုပြောကိုသတ်မှတ်ပေးထားပါတယ
်။ဟုတ်ကဲ့။အဲ့တော့အဲ့ဒီရည်မှန်းချက်တွေရဖို့တော့ပေါ့နော်မြန်မာနိုင်ငံရဲ့အနေထားကခုဘယ်နေရာရောက်နေလဲပေါ့ဆရာ။ဟ
ုတ်ကဲ့ဟုတ်ကဲ့
။ဘယ်လိုမှန်းထားလဲပေါ့။
ဟုတ်ကဲ့။ဟိုမြန်မာနိုင်ငံအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ဒီကရက်ကိုဗစ်ရောဂါ2020လောက်ကစပြီးတော့ကျွန်တော်ဂျာထဲမှာဟိုတော်တော်အခြေအနေတွေခိုးသွားခဲ့တယ်ပေါ့လေ။နိုင်ငံရေးအခြေအနေနောက်တကစီးပွားရေးအခြေအနေတွေကပြတ်သုံးသွားတဲ့ခါကျတော့ဒီဘက်အောက်စားတွေကတော့ကျွန်တော်တို့တော်တော်ကြီးကိုအခုရည်စင်းစရာကောက်ဖို့လောက်တော့မှတော်တော်ကြီးကိုဟိုဟာဖြစ်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့ကျွန်တော်နိုင်ငံကပြီးခဲ့တဲ့2020အဲ့ဒီတော့ကအဲ့ဒီတင်မှာလို့ချင်းရယ် TV ယောဂ20ရာခိုင်နှုန်းရောကျသွားမယ်ဆိုလို့သတ်မှတ်ချက်ရှိခဲ့တယ်။အဲ့ဒီ20ရာခိုင်နှုန်းရောကျသွားမယ်ဆိုတဲ့ရည်မှန်းချက်လေးတစ်ခုကိုကျွန်တော်ညီမနိုင်ငံကရခဲ့ဘူးလေ။အဲ့ဒီလမ်းကြောင်းလေးကကျွန်တော်အောင်မြင်မှုလေးပေါ့ညီမနိုင်ငံရဲ့အောင်မြင်မှုလေးကဟိုရဘူးပါတယ်။အဲ့တော့အောင်မြင်မှုတဲ့အစဉ်လာလည်းရှိဘူးတယ်။ဟိုတကယ်လည်းလုပ်နေကြတယ်NGO တွေရော public private sector တွေရောဟိုဝန်ကြီးဌာနကရောပေါ့လေထုတ်နေတဲ့ကမှာအခြေအနေအဲ့ဒီအထိမှာတော့ကောင်းခဲ့ဘူးပါတယ်ဒီဘက်နောက်ပိုင်းအခြေအနေကတော့အခုစီးရင်စရာတောက်ဒီဘုတ်အောင်ကိုပဲကျွန်တော်တို့ကနောက်ဆုံးအခြေအနေတော့ကျွန်တော်တို့ကဟိုဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ချိတ်ဆက်ပြီးတော့အခုအဲ့တဲ့လုပ်တဲ့ပုံစံမျိုးတွေလုပ်သွားမယ်ဆိုလို့ရှိရင်ဒါကြောင့်မို့ပြန်ရောက်လာဖို့နည်းလမ်းရှိပါတယ်အခုလောလောဆယ်မှာတော့ပြောပြရမယ်ဆိုလို့ရှိရင်TB အဖြစ်များဆုံးနိုင်ငံလို့သတ်မှတ်တာကလူတသိန်းလည်း40ကျော်လို့ရှိရင်သတ်မှတ်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံကအခုလူတသိန်းမှာ360ရှိနေတယ်။ဒါကနောက်ဆုံး figure ပေါ့လေ။အဲ့လိုတော့ရှိနေပါသေးတယ်။အဲ့တော့လုံဆောင်စရာတွေကတော့အများကြီးရှိနေပေမဲ့လည်းကျွန်တော်20ပြည့်နေတုန်းကအောင်မြင်မှုတဲ့တာဒကတွေလည်းရှိပါတယ်။အဲ့တော့ဒီ20 30အနှောင်းသွားတဲ့အခါမှာလည်းအဲ့တုန်းကလုံဆောင်မှုလုံဆောင်နေတိုင်းအားလုံးအဖွဲ့အစည်းတွေ cooperation ပေါ့လေချိတ်ဆက်ဆောင်ရွက်မယ်ဆိုလို့ရှိရင်အားလုံးဖြစ်ဆောင်လို့ရှိရင်အောင်မြင်သွားတာနေတာအားကြောင့်ပြန်ပြီးတော့မှန်သွားနိုင်ကြအကြောင်းရှိနိုင်တယ်လို့ပဲကျွန်တော်ပြောနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ2030ရည်မှန်းချက်အတွက်ပေါ့နော်နိုင်ငံတကာမှာရောဘယ်လိုအခြေအနေရှိနေလဲဆရာ
2030မှာ TV အဆုံးသတ်နိုင်ရေးအတွက်ဆိုလို့ရှိရင်ကဘာမှာရှိတဲ့အားလုံးသော TV လူနာများကိုရှာဖွေရေးကုသပေးရေးနဲ့အားလုံးကို TV ဖြစ်အောင်ကာကွယ်ပေးရေးအတွက်ပြည်သူလူထုကိုဗဟိုပြုတဲ့နော်လူအခွင့်အရေးကိုအခြေခံနဲ့ချဉ်းကပ်မှုနဲ့ခဝဲကြရမယ်ဆိုတော့ပညာရှင်တွေကသဘောပေါက်ပါတယ်။အဲကြတော့ TV ဆုံးသက်ရေးကပြည်သူ့ကျန်းမာရေးပြဿနာဖြစ်နေတယ်။လူခွင့်ရေးရှိုးမှကြည့်နေလဲလုံအရေးပါတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အခြားတဲ့သောပြည်သူ့ကစင်စစ်မပြထင်းသိမ်းရေးရည်မှန်းချက်ပန်းတိုင်တွေအခြားဟာတွေရှိပါသေးတယ်။အဲ့ဒီပန်းတိုင်တွေပြည့်မီမီစီဆိုတာကလည်းဒီ TV ကင်းဝေးကအများကြီးအထောက်အကူပြုမှာဖြစ်ပါတယ်။အဲကြောင့်ဘဝမှာရှိတဲ့နိုင်ငံပေါင်း34နိုင်ငံမှကိုယ်စားလှယ်တွေဟာအိန္ဒိယနိုင်ငံဂိုအာမြို့မှာစီဝစီနေဝတ်တခုကိုပြလုပ်ခဲ့ပါတယ်။အဲ့ဒီကိုယ်စားလှယ်တွေထဲမှာတော့တီဗီယောဂဖြစ်ပွားခံစားကုသပျောက်ကင်းပြီးတဲ့လူတွေနဲ့ ဖွဲ့စည်းထားတော့အဖွဲ့များမှကိုယ်စားလှယ်တွေတနည်းအားဖြင့် TV Survivor တွေပေါ့ကျောက်ပြင်းမိသားလူနာတွေပါတယ်မျိုးသားအဆင့် TV တက်ဖြတ်ရေးစီမံချက်မန်နေဂျာတွေပါတယ်တမန်ရေးဝန်ကြီးဌာနများမှကိုယ်စားလှယ်တွေပါတယ်အခြားသောတမန်ရေးနဲ့ပတ်သက်တဲ့အစီအစဉ်တွေစီမံချက်တွေကနေပြီးတော့ဓာတ်ရဲမန်နေဂျာတွေပါတယ်နောက်မျိုးသားအဆင့်အသွေးဝမ်းကြောင်းပညာရှင်အဆင့်နော် TV ကျွမ်းကျင်ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်အဲ့ဒီအဖွဲ့ကိုယ်စားလှယ်တွေပါတယ်နော်မီဒီယာတွေလည်းအများကြီးပါတယ်နော်နည်းပညာအေဂျင်စီပေါ့တခွဲစမ်းသပ်နည်းတွေကလည်းနည်းစစ်တွေအများကြီးဖော်ထုတ်နေရတာဖြစ်ပါတယ်ကုမ္ပဏီတွေကနေပြီးတော့ရှာဖွေဖော်ထုတ်နေတာဖြစ်ပါတယ်အဲ့လိုကုမ္ပဏီတွေနောက်တကစေဝါထုတ်လို့ရေးကုမ္ပဏီတွေပေါ့လေအဲ့ဒီဟာတွေဆက်တဲ့အေဂျင်စီတွေကုမ္ပဏီမှပုံကိုယ်တွေလည်းပါပါတယ်နောက်တကအလှရှင်တွေပေါ့နော်စတိတ်ဟိုဒါတွေကတော့အများကြီးပါပဲအဲ့လိုပါတဲ့အပြင်နောက်တကတခြားသောစိတ်ဝင်စားတဲ့ဒီပုဂ္ဂလိကပုဂ္ဂိုလ်ကြီးပါဝင်ရတဲ့ဒီဝေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီအစည်းအဝေးမှာဒီ2030ရည်မှန်းချက်အတွက်ပေါ့နော်ဘာတွေထူးခြားခဲ့တာတွေ့ရလဲဆရာ
အဲ့ဒီအစည်းအဝေးမှာကျွန်တော်တို့ကဘလို့ကြိုးကြော်ခဲ့တယ်ဆိုတော့ TV ဆန့်ကျင်ရေးအတွက်စူးစီးကြ TV နဲ့ပတ်သက်သော SDG ပြည့်မြည်ရေးအတွက်အရှိန်အဟုန်မြင့်ဖော်ရွက်ကြမယ်ဆိုပြီးတော့ထုတ်ခဲ့တဲ့အစည်းအဝေးဖြစ်ပါတယ်2024ခုမေလ15ရက်ကနေ19ရက်နေ့ထိအောင်အစည်းအဝေးထုတ်ခဲ့ခြင်းဖြစ်ပါတယ်အဲ့တော့TV ဝင်ထုတ်ဝင်ပို့အဖြစ်များနေတဲ့နိုင်ငံတွေမှာအလွန်ကြီးမားတဲ့စိန်ခေါ်ချက်တွေရင်ဆိုင်နေကြရစေကမူတဲ့ SDG ပြစ်မှတ်ပတ်နဲ့ရောက်ရှိရေးအတွက်ဤသာထူးခြားတဲ့တိုးတက်မှုတွေရှိနေပြီဆိုတာကိုအဲ့ဒီပညာရေးအားလုံးကသဘောတူပါတယ်။နော်မဖြစ်နိုင်ဘူးဆိုတာမဟုတ်ဘူး။ဒီပတ်နဲ့ကိုမရောက်နိုင်ဘူးဆိုတာမဟုတ်ဘူး။ရောက်နိုင်တယ်။ငါတို့ရောက်အောင်လုပ်နိုင်တယ်။လုပ်ပြမယ်ဆိုတဲ့ခိုင်ုံချက်နဲ့ဆွေးနွေးခဲ့ခြင်းဖြစ်ပါတယ
်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။အခုတခါအပတ်စဉ်ထုတ်လွှင့်နေကြတိုင်းရင်းသတင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နိုင်ငံအနှံ့တိုင်းရင်းသားဒေသတွေကလူခွင့်ရေးအခြေအနေတွေကိုဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအမီပါနေဆက်ဒီသားတိုင်းရင်းသားသတင်းထောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လူကုန်ကူးခံရတဲ့သူအယောက်200ကျော်ကိုဒီမိုကရေစီအကြိုပြုကရင်တပ်မတော် DKBA ကထိုင်းအာဏာပိုင်တွေစီကိုလွှဲပြောင်းပေးအပ်လိုက်ပါတယ်။အမေရိကန်အစိုးရရဲ့ရန်ပုံငွေဖြတ်တောက်မှုကြောင့်ချင်းမီတဲကဂျမားရေးဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာပြီးထောင်ထဲချီတဲ့ပြည်သူတွေဆိုးရွားတဲ့အနေအရီနဲ့ရင်ဆိုင်နေရပါတယ်။တင်းလွှာတွေထဲမှာတော့ဒနုပြည်သူလွတ်မြောက်ရေးတပ်ဦး DPLF ကစစ်တုံးမန်းတွေဖမ်းဆီးရမိတဲ့အချိန်ညီကိုအချင်းချင်းဖမ်းဆီးရမိခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါလူကုန်ကူးခံရသူအယောက်200ကျော်ကိုထိုင်းအာဏာပိုင်နေစီကိုဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကလွှဲပြောင်းပေးအပ်လိုက်ပါတယ်ကရင်ပြည်မြောက်ရီမြို့တောင်ဖက်ကြောက်ခတ်ရွာရှိဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကိတ်ကနေထိုင်းအာဏာပိုင်တွေစီကို20နိုင်ငံကလူကုန်ကူးခံရသူ260ဦးကိုဗုဒ္ဓဟူးနေ့မှာလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်ထိုင်းအာဏာပိုင်တွေကမဲဆောက်မြို့ဖုတ်ဖရဒီဒါဘန်ချွန်ကက်ကန်ကူကိမှာလူကုန်ကူးခံရသူတွေကိုလက်ခံခဲ့ပါတယ်
။ရခိုင်ပြည်စစ်တွေမြို့နယ်တဲကစစ်ကောင်စီရဲ့တပ်စခန်းတွေကိုအရခတပ်တော်အေကထိုးစစ်ဆင်တိုက်ခိုက်မှုတွေစတင်လာပါတယ်။စစ်တွေမြို့ပြင်ကအမြင့်ကျွန်းပဒါလေးရေချမ်းပြင်နဲ့ကြားမတော်ရွာတွေမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းတွေကိုဖေဖော်ဝါရီလ17ရက်ညနေပိုင်းကစလို့အေကတပြိုင်နက်တည်းကိုစစ်ဆင်လာတာလို့မြေပြင်သတင်းအကြီးမြစ်တွေကပြောပါတယ်။အေရဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိမှန်ဒဏ်ရာရရှိခဲ့ပြီးစစ်တွေမြို့ဒေသကွက်ကဲမှုစစ်ဌာနချုပ်ဒါကာဆာရှိမှတ်စက်ခွန်စစ်ဆေးရုံမှာစီးကူတာမှုခံယူနေကြရတယ်လို့ဆိုပါတယ်
အမေရိကန်အစိုးရရဲ့ရန်ပုံငွေဖြတ်တောက်မှုကြောင့်ချင်းပြည်ထဲကကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာနေပြီးထောင်ထဲချီတဲ့ထိခိုက်လွယ်သူတွေနဲ့အိုးမဲ့အိမ်မဲ့ဖြစ်နေသူတွေအတွက်ဆိုးရွားတဲ့အန္တရာယ်တွေဖြစ်စေခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောဆိုလိုက်ပါတယ်။လက်ရှိမှာလည်းချင်းပြည်တောင်ပိုင်းကမြို့နယ်လေးခုမှာအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါနဲ့ဝမ်းပြက်ဝမ်းလျှောရောဂါကူးစက်မှုတွေဖြစ်ပွားနေပြီးလုံလောက်တဲ့ဆေးဝါးကုသမှုတွေမရှိရင်အခြေအနေကပိုဆိုးရွားလာနိုင်တယ်လို့ CHRO
WHO ကဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ပါတယ်ချင်းပြည်တောင်ပိုင်းမင်းတပ်မတူပြီးကံပက်လက်ပလောဝဆတဲ့မြို့နယ်တွေမှာ2024ဒီဇင်ဘာလကုန်ပိုင်းကနေအခုနှစ်ဖေဖော်ဝါရီလအထိဒေသခံပြည်သူ900နီးပါးဝမ်းပြည့်ဝမ်းလျှောရောဂါဖြစ်နေပြီးတနည်းအောင်ကလေးငယ်3ယောက်နဲ့လူကြီး1ယောက်သေဆုံးခဲ့တယ်လို့ချင်းကျန်းမာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းတယ်လီဟဲလ်ကဖေဖော်ဝါရီလ6ရက်နေ့ကထုတ်ပြန်ထားပါတယ်
စစ်ကောင်စီပြောခွင့်ရဘူးချုပ်ဇော်မင်းထွန်းကအမျိုးသမီးတွေကိုစစ်မှုထမ်းခေါ်ဖို့အစီအစဉ်မရှိသေးဘူးလို့ပြောဆိုနေချိန်မှာပဲရှမ်းပြည်အရှိပိုင်းမိုင်းဆက်မြို့မှာအသက်18နှစ်ကနေ35နှစ်ကြားအမျိုးသမီးတွေရဲ့နာမည်စာရင်းတွေကိုစတင်ကောက်ယူနေပါတယ်အမျိုးသမီးစစ်လေးကြည့်ရင်အမှတ်စဉ်တက်အတွက်ဆိုပြီးရက်ကြီးအုပ်ချုပ်ရေးမှူးတွေကဇန်နဝါရီလကလေးကကောက်ယူနေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုလိုနာမည်စာရင်းလိုက်ကောက်နေတာကြောင့်မိဘအုပ်ထိန်းသူတွေကစိုးရိမ်ကြပြီးလူငယ်တွေကိုကြုံရလန်းနဲ့ပြည်ပကိုပို့နေကြပါတယ်မိုင်းဆက်မြို့မှာစေရေးလေးကျင့်ပေးနေတာလေးကျိတ်မြောက်ရှိပြီဖြစ်ပြီးလူငယ်အမျိုးသားတွေမရှိတလောက်ဖြစ်လာချိန်မှာအမျိုးသမီးတွေကိုစရင်စကောက်နေတာဖြစ်ပါတယ
်မြန်မာထိုင်းနယ်ဆက်မြို့ဖြစ်တဲ့မြောက်ရီမြို့ထဲကိုဗတ်အန်နဲ့မော်လမြိုင်မြို့ကနေအိမ်စည်းကားခရီးသည်ကားတွေနဲ့တယ်ဆောင်လာတဲ့73စီတွေကိုစစ်တပ်ကဖမ်းဆီးတန်ရိုက်နေတယ်လို့မြို့ခံတွေကပြောပါတယ်ထိုင်းနိုင်ငံကနေလက်စစ်မီးနဲ့လောင်စာဆီဖြတ်တောက်လိုက်တာကြောင့်အခက်ခဲများစွာကြုံဆုံနေရတဲ့မြောက်ရီမြို့ထဲကိုဗတ်အန်နဲ့မော်လမြိုင်မြို့ကနေစီတွေတယ်လာကြတာဖြစ်ပါတယ်ဗတ်အန်မြို့အထက်မှာရှိတဲ့စစ်ဆေးရေးဂိတ်နဲ့ဂျိုင်းကော့ဂရိတ်တံတားမှာရှိတဲ့စစ်ကောင်စီဂိတ်တွေမှာတားမြစ်ထားပြီးဖမ်းဆီးသိမ်းယူနေတယ်လို့ခရီးသွားတွေနဲ့ကားသမားတွေကပြောပါတယ်
ပိုင်းပေါင်းစုံအမေမေကစားသမားကချင်လူမျိုးအောင်လာအင်ဆန်းနဲ့တူရကီနိုင်ငံသားရှမီလ်အဒူဂန်တို့လာမယ့်ဖေဖော်ဝါရီလ20ရက်နေ့မှာဒုတိယအကြိမ်အဖြစ်ထပ်မံထိုးသတ်သွားမယ်လို့ One Championship ကထုတ်ပြန်ကြေညာလိုက်ပါတယ်ထိုးသတ်ပွဲကိုကတားနိုင်ငံ Lucille Sport Arena မှာပြုလုပ်သွားမှာဖြစ်တယ်လို့ One Championship ရဲ့ဇန်နဝါရီလ29ရက်နေ့ကြေညာချက်ထဲမှာတွေ့ရပါတယ်အောင်လာအင်ဆန်းနဲ့ရှမီလ်အဒူဂန်တို့ဟာ Middleweight Dan နေရာအတွက်ပြီးခဲ့တဲ့2024ခုနှစ်စက်တင်ဘာလ6ရက်နေ့ကတကြိမ်ထိုးသတ်ခဲ့ကြပြီအဲ့ဒီပွဲမှာရှမီလ်အဒူဂန်ကလက်ရည်အတာနဲ့ဒုတိယအချီမှာဒိုင်ပွဲရက်နဲ့အနိုင်ရရှိခဲ့ပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒနုပြည်သူလူမျိုးရေးတပ်ဦး DPLF ကစစ်တုံးမှန်တွေဖမ်းမိတဲ့အထက်ညီကိုအချင်းချင်းဖမ်းဆီးရမိခဲ့ပါတယ်ဒီကြောင့်ကိုတော့ကျွန်မအမြင်တင်ဆက်ထားပါတယ်ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်တဲကတောင်ခန့်တိုက်ပွဲမှာဒနုပြည်သူလူမျိုးရေးတပ်ဦး DPLF ကစစ်တုံးပန်း9ယောက်ကိုဖမ်းဆီးရမိခဲ့ပါတယ်ဖမ်းမိတဲ့သူတွေထဲစစ်တုံးပန်း1ယောက်ကမြေပြင်မှာရှိတဲ့ DPLF တပ်ဖွဲ့ဝင်နဲ့ညီအကိုရင်းတော်ဆက်သူတွေဖြစ်ကြပြီးစစ်မြေပြင်မှာရင်ဆိုင်တွေ့ဆုံကြတဲ့အချိန်ညီဖြစ်သူကအကိုဖြစ်တဲ့သူကိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့ DPLF တာဝန်ခံကိုထွန်းနိုင်ကပြောပါတယ်
ဒီတော့သူညကိုပြီးဖမ်းရတာပြီးတခါပဲဖမ်းမိတာကအများကြီးရှည်ရတယ်တူတူဆန်းဆန်းကြီးကိုနေရတတဲတူကရှင်းတမ်းမှာချင်းရှင်းတမ်းမှာတူတယ်နောက်ကမှနေရင်းနဲ့ကျိုးဖမ်းလာလို့သူတွေ့ရတာမဟုတ်ရှင်းတမ်းတော့ထိုက်တိုက်တွေ့ကြတယ်
ဖေဖော်ဝါရီလ4ရက်နေ့ကဖမ်းဆီးရမိခဲ့တဲ့သူ9ယောက်ဟာဆိုရင်ချင်းမြန်တက်ရင်ခမာယာ932နဲ့ချီလင်တက်ရင်ခလာယာ436တို့ကဖြစ်ကြပြီးစစ်မှုထမ်းဥပဒေကြောင့်ဝင်ရောက်လာတဲ့သူတွေမဟုတ်ပဲစစ်အာဏာမသိမ်းခင်ကတည်းကစစ်ကောင်စီတပ်သားတွေဖြစ်ကြတယ်လို့ဆိုပါတယ် DPLF တပ်ဖွဲ့ဝင်နဲ့ညီအကိုတော်ဆက်တဲ့သူကလက်ရှိစစ်ကောင်စီထိန်းချုပ်ထားစေစကိုင်းတိုင်းတွေကရွာတရွာကဖြစ်တယ်လို့ကိုထွန်းနိုင်ကဆက်ပြောပါတယ်
ရောက်တည်ရထဲရေးမကောင်းတဲ့ကျော်စီရောက်လာတာလည်းကြာပြီပေါ့သူတီးပြီမဲ့လည်းဒီလိုရေးလဲတော့ဟိုမှာဆက်စားပြီးတော့မိသားစုတွေဟိုပါပြင်မဆွေးလို့လေလောလောဆယ်ကတော့စီစီနှောင်းမရှိသေးခုမှဘူးနွိနွိဆိုတော့ကောင်းကောင်းတော့ထားပြရမှာပေါ့လေ
လက်ရှိမှာအကိုဖြစ်တဲ့သူကအသက်40ရှိပြီဖြစ်ပြီးညီဖြစ်သူကတော့အသက်24နှစ်ရှိပြီဖြစ်ပါတယ်။ညီဖြစ်သူက2023ခုနှစ်အောက်တိုဘာလမှာစတင်ဖွဲ့စည်းလိုက်တဲ့တစ်တုံညာနှစ်ခုစစ်စင်ရေးစတင်ကလေးက DPLF တပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့တာပဲဖြစ်ပါတယ်။ DPLF တပ်ရင်းကလက်ရှိတောင်ခမ်းမှာတန်းအမျိုးသားလူမျိုးရေးတပ်မတော် TNL နဲ့လက်တွဲပြီးစစ်ကောင်စီကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ရဲစောင်းမျိုးနယ်ကြောက်ကူဒေသမှာလည်းနေရာကွက်ကြားတိုက်ပွဲတွေပေါ်ဆောင်နေတာဖြစ်ပါအေးနေရဆွန့်ခွာထွက်ပြေးနေရတဲ့စစ်ပေးချောင်ပြည်သူတွေကိုစစ်ကောင်စီကင်းစင်သွားပြီဖြစ်တဲ့ချင်းပြည်တောင်ပိုင်းမင်းတပ်မြို့မှာပြန်လည်ဝင်ရောက်နေထိုင်ခွင့်ပြုလိုက်ပြီလို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်အကြောင်းဆိုမှုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
ချင်းငင်တောင်ရဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့တွေကမင်းတပ်မြို့ကိုသိမ်းပိုက်ပြီးနှလနီးပါအကြမှာနှစ်ရှည်လများအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ပြည်သူတွေကိုမြို့ရဲပြန်လည်ဝင်ရောက်နေထိုင်ခွင့်ပြုလိုက်ပြီလို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဖေဖော်ဝါရီလ9ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်စစ်ပေးရှောင်ပြည်သူတွေကိုနည်းနည်းချင်းစီအကန့်အသတ်နဲ့ပြန်လည်လက်ခံနေတယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြောရေးစုခွင့်ရှိသူကိုရောမန်ကပြောပါတယ်
ဟိုအကုန်လုံးကျွန်တော်အကန့်အသတ်နဲ့ဝန်ခံနေဆိုရလဲအကုန်လုံးပြုံးစားကြည့်ဖို့အကုန်လုံးစုပြုံးပြီးဘဝရောက်ပြန်မှာတကယ်မျိုးတဲမှာလူအုပ်ကြီးတွေဖြစ်မှာဆိုလို့ဟိုရက်ဒီကန့်တန်ကန့်တန်ထားမှာနည်းနည်းနည်းနည်းစီပြန်လက်ခံတဲ့ပုံမျိုးပါခင်ဗျလူအုပ်ကြီးတွေဖြစ်လာရင်လေကြောင်း underready လုံချုံရေး underready ဖြစ်မှာဆိုလို့ပါ
တဖက်မှာတော့မင်းတပ်မြို့ရဲပြန်လည်ဝင်ရောက်မဲ့သူတွေဟာတော်လိုင်းကာလအတွင်းရံပုံငွေထည့်ဝင်ကြောင်းဖျက်ပိုင်းပြရမှာဖြစ်ပြီးတကယ်လို့ရံပုံငွေမထည့်သေးဘူးဆိုရင်မြို့အဝင်ဂိတ်မှာရံပုံငွေထည့်ဝင်ပြီးမှသာမြို့ရဲကိုဝင်ရောက်ခွင့်ရှိမယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကိုရောမန်ကအခုလိုရှင်းပြပါတယ်
မတော်မျိုးတိတ်တိုက်ပွဲမှာစခင်ကြရမှာနော်တော်လှန်ရေးတလျှောက်လုံးမှာဟိုကျွန်တော်တို့ကြည်သူတွေကတောက်လျှောက်ပေါ့နော်အခွင့်ပေါ့လေရင်ခွင့်ရခွင့်ဖြစ်စေတော်လှန်ရေးပုံမှန်ဖြစ်စေတောက်လျှောက်ပါဝင်ခဲ့တာအများကြီးရှိတယ်ပေါ့နော်ဒီမျိုးတိတ်တော်လည်းမင်တက်မျိုးနယ်မှာရှိမှာကြည်သူတွေ90-95%ခိုင်နှုန်းလောက်ကတော့ပါဝင်ခဲ့ကြတယ်ပါအဲ့ဒါဆိုတော့တချို့ကြတော့လည်းမပါဝင်နိုင်တဲ့လူအခက်အခဲရှိတယ်လို့ကျွန်တော်တို့ကအခွင့်ကင်းလွန်ခွင့်ပေးထားတာအများကြီးရှိပါတယ်တချို့ကြတော့ပါဝင်နိုင်တဲ့အနေနဲ့ကိုမပါဝင်မဲနဲ့တမင်တကာတကူတကာမပါဝင်တာပေါ့လေအဲ့ဒါမျိုးတွေကိုကျွန်တော်တို့ကဟိုဥပဒေရကိုမျိုးလွတ်လပ်ရေးမှာအလုံးရုံးကံပါဝင်ခဲ့တဲ့ချိန်မှာရုံးကံတော့လည်းအတူပေါ့ခန်းဆက်ခွင့်ရှိလည်းအတူပေါ့ဆိုတော့သူ့အနေနဲ့လည်းအများအနည်းတူပါဝင်မိမှာပဲမြို့ပေါ်ပြန်လာမယ်တဲ့ပုံမျိုးပါအဲ့ဒါတော့အရင်ကတည်းကပဲအမိန့်စာထုတ်ပြန်ထားတာပ
ါမင်းတပ်မြို့ပြည်သူတွေအနေနဲ့ကုအိမ်ကုရမှာပြန်လည်နေထိုင်ခွင့်ရတော့မှဆိုပြီးမဲ့စစ်ကောင်စီရဲ့လေကြောင်းအန်တီရဲ့အတွက်စိုးရိမ်စရာတခုတော့ရှိနေသေးတယ်လို့မင်းတပ်မြို့ခံတယောက်ကပြောပါတယ
်လူတိုင်းကကုအိမ်နဲ့ကုရနဲ့ပဲကိုနေရမှာပဲဟိုနေရှင်ကြရတယ်ပေါ့နော်ဆိုတော့ပြန်ဝင်ခွင့်ပြုလိုက်တာကပြုသဘောဆောင်တဲ့အချက်လို့တစ်ဖက်ကတော့မြင်တယ်နော်နောက်တစ်ဖက်မှာတော့စိုးရိမ်စရာတွေလည်းရှိတယ်ပေါ့နော်ဒီလာရှိုးတို့အဲမုတ်ကုတ်တို့လိုမျိုးဟိုလေချောင်းတိုက်ခိုက်မှုကတော့ရှိကိုရှိနိုင်တဲ့အနေထားတော့ဖြစ်တယ်ပေါ့နော်ဒီကစိုးရိမ်ရတဲ့အနေထားဖြစ်တယ်
မင်းတပ်မြို့ကိုချင်းငင်တောင်ရဲ့မဟာမိတ်ပူပေါင်းတပ်ဖွဲ့တွေက2024ခုနှစ်နိုဝင်ဘာလ9ရက်နေ့ကမြို့သိမ်းတိုက်ပွဲစတင်ဖော်ဆောင်ခဲ့ကြပြီးဒီဇင်ဘာလ21ရက်နေ့မှာအလုံးစုံသိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
လူကုန်ကူးခံရသူအယောက်100ကျော်ကိုထိုင်းအာဏာပိုင်တွေစီကိုဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကလွှဲပြောင်းပေးအပ်လိုက်ပါတယ်အမေရိကန်အစိုးရရဲ့ရန်ပုံငွေဖြတ်တောက်မှုကြောင့်ချင်းပြည်ထဲကစစ်မှန်ရေးဝန်ဆောင်မှုလုပ်ငန်းတွေထိခိုက်လာနေပြီးထောင်နဲ့ချီတဲ့ပြည်သူတွေဆိုးရွားတဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရပါတယ်
တို့ရရှိနေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းနောက်ပြီကနေအပတ်စဉ်တင်ဆက်ပြီးနေတဲ့တိုင်းရင်သတင်းလွှာမယ်ဖြစ်ပါလေနောက်တစ်ပတ်အစီအစဉ်မှာတင်ဆက်ကြရအောင်ပါရှင်ကျွန်မအာမီပါ
တိုင်းရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါလိမ့်မယ်
ယူကရိန်းစစ်ပွဲဆုံးသတ်နိုင်ရေးအတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ရောယူကရိန်းသမ္မတဇာလင်စကီနဲ့ပါတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗိုလ်ထူးနေတုန်းကပြောဆိုပါတယ်ညဉ့်ဉိုင်းရောက်ဖို့လမ်းကြောင်းပေါ်ကိုရောက်ရှိနေပါပြီသမ္မတပူတင်ရောသမ္မတဇာလင်စကီကပါနှစ်ယောက်စလုံးကညဉ့်ဉိုင်းရေးကိုလိုလားပါတယ်ကျွန်တော်အနေနဲ့လည်းညဉ့်ဉိုင်းရေးလိုလားပါတယ်လူတွေသေဆုံးနေတာတွေကိုရပ်စစ်ချင်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်မြောက်အတ္တလန္တိတ်စီးရေးမဟာမိတ်အဖွဲ့နေတိုးအဖွဲ့ဝင်တွေအနေနဲ့စီးရေးအသုံးစီတိုးမြင့်ထက်ဝင်ကြဖို့အမေရိကန်ကာကွယ်ရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ဘယ်လ်ဂျီယံဘရပ်ဆဲလ်မြို့တော်မှာကျင်းပတဲ့နေတိုးကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာဒီကနေ့ကြားသပတင်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးကတိုက်တွန်းပြောကြားတာဖြစ်ပါတယ်။ယူကရိန်းကိုရုရှားစစ်ဝင်တိုက်နေတဲ့ကိစ္စဟာဥရောပတိုက်အတွက်အရေးပေါ်ကြုံနေရတဲ့ချိန်ပြောင်းမှုရန်တစ်ခုဖြစ်တာကြောင့်စစ်အသုံးစီတွေပိုပေးကြဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ကမ္ဘာတဝန်းအာဂတိလိုက်စားမှုတွေကိုစုံစမ်းအခက်ဖြတ်တဲ့ Transparency International အဖွဲ့ကြီးရဲ့2024ခုနှစ်အကျင့်ပျက်ချစားမှုအညွှန်းကိမ်းမှာမြန်မာနိုင်ငံကအဆင့်168မှာရှိနေပါတယ်။နိုင်ငံပေါင်း180အထက်မြန်မာက168နေရာကိုရောက်နေတဲ့အပြင်အရှေ့တောင်အာရှမှာလက်စားမှုအစိုးဆုံးနိုင်ငံဖြစ်ဖို့ပြထားပါတယ်။ကရင်နယ်ကြားဆောင်တပ် BGF ကောင်းဆောင်ဘုံမီစီဆော့ချစ်သူအပါအဝင်3ယောက်ကိုဖမ်းဝရမ်းထုတ်ဖို့ကိစ္စမှာတင်းနယ်လာနေမှာအပြစ်သက်မဆုံးဖြတ်နိုင်သေးပဲထိုင်းအာဏာပိုင်တွေကညလင်းတဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်
။ကြာတော့ပရိညာရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Tweet, Nelson Lopez တို့ဖြစ်ကြပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်နဲ့မြန်မာပြည်သူပြည်သားအလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့အနားယူနိုင်ကြပါစေခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ
This program has